Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်2025ခုနှစ်ဇန်နဝါရီလ6ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူပဲတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ကွယ်လွန်သူတမရဟောင်းဂျင်မီကာတာရဲ့ဇာပနာအခမ်းအနားကိုဒီကနေ့ဝါရှင်တန် DC မှာရှိတဲ့ National Cathedral ချက်ကြောင်းတော်ကြီးမှာကျင်းပနေပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနောက်ဘက်ခြမ်း Los Angeles မှာတော်မီလောင်တဲ့အတွက်လူ9ဦးနေဆုံးသေဆုံးသွားပါတယ်ကဘာတလောပတိပကတွေကြောင့်အမျိုးသမီးနဲ့ကလေးငယ်45တန်းလောက်အချမ်းပဲတိုက်ခတ်ခံရတဲ့အထက်မှာမြန်မာနိုင်ငံက6တန်းလောက်ပါဝင်နေပါတယ်ဒီလိုသတင်းတွေကိုဥစွာတင်ပြပေးသွားမှာပါခင်ဗျာ
ဒီကနေ့ဟာဒီကွယ်လွန်သွားပြီဖြစ်တဲ့ American Tamara Hall Jimmy Carter ရဲ့ဒီနိုင်ငံတော်ဇာပနာအခမ်းအနားကို Washington DC မြို့တော်မှာရှိတဲ့ National Cathedral ဘုရားရှိခိုးကျောင်းမှာကျင်းပမယ်နေဖြစ်ပါတယ်ဒီ Capital Hill လွှတ်တော်ဆောက်ဦးမှာဒီအများပြည်သူကာရဝပြုနိုင်ဖို့ထားရှိတဲ့သူ့ရဲ့ရုပ်အလောင်းကိုအခုပဲဒီဘုရားရှိခိုးကျောင်းရှိတဲ့နေရာကိုတည်ယူသွားနေပြီဖြစ်ပါတယ်ဒီဘုရားကျောင်းစီကိုဒီရုပ်အလောင်းတည်မလာခင်မှာဒီအေးခဲနေတဲ့ဝါရှင်တန်မြို့တော်ယာတိဥဒုအန်တုပ်ပြီးတော့မှဒီအများပြည်သူတွေကိုသူ့ကိုလာပြီးတော့မှဂါရဝပြုခဲ့ကြပါတယ
် I think that he is just an inspiration in terms of his civility kindness politeness his public service
New Hampshire ပြည်နယ်ကနေပြီးတော့လာရောက်ဂါရဝပြုတဲ့ဒီပြည်သူတယောက်ဖြစ်ပါတယ် National Cathedral ဘုရားရှိခိုးကျောင်းမှာဒီမကြာခင်မှာစတင်တော့မယ့်အခမ်းအနားကြရင်တော့သမရဘိုင်ဒန်အမတ်တရစကားပြောဖို့ရှိနေပါတယ်အဲ့ဒီအခမ်းအနားကိုကျင်းပနေချိန်နဲ့တပြေးညီကျမတို့ဓာတ်ရိုက်အတန်းလွှင့်နိုင်ဖို့အတွက်ကိုလည်းအဲ့ဒီမှာဒီကျမတို့ရဲ့ VOA ဝိုင်းတော်သူမိုင်းရင်ချင်းရောက်နေပါတယ်ဒီကနေ့အစီအစဉ်တွေကတော့သမရဟောင်းဂျင်မီကာတာရဲ့ဒီနိုင်ငံတော်ဇာပနာအခမ်းအနားအထူးအစီအစဉ်တွေကိုအဓိကထားပြီးတော့စီစဉ်ထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးကတော့ဒီနိုင်ငံတကာမှာထိတ်တဲရောက်နေတဲ့သတင်းတွေကိုကိုစောမိုးကျော်နဲ့တင်ဆက်ပေးပါမယ်ရှင
်ကွယ်လွန်သွားပြီဖြစ်တဲ့သမရဟောင်းဂျင်မီကာတာရဲ့ဇာပနာအခမ်းအနားကိုဒီကနေ့ကြာတာပတင်းနေ့မှာမြို့တော်ဝါရှင်တန် DC မှာရှိတဲ့ National Cathedral ဘုရားကျောင်းတော်ကြီးမှာဇာပနာအခမ်းအနားဖြင့်နောက်ဆုံးဂါရဝပြုကျင်းပနေကြပါတယ်သူရဲ့ကျွမ်းကျန်တဲ့ရုပ်အလောင်းကိုတော့ဇာတိမြေဖြစ်တဲ့ဂျော်ဂျီယာပြည်နယ်မှာပြန်လည်မြှုပ်နှံတကြိုးမှာဖြစ်ပါတယ်သူရဲ့ကျွမ်းကျန်တဲ့ရုပ်အလောင်းကိုဇာပနာအခမ်းအနားကိုတက်ရှိထင်ရှားရှိနေတဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတလောင်းသမ္မတဟောင်းဘီလ်ကလင်တန်ဂျော့ချ်ဘုရှ်ဘာရက်အိုဘားမားစတဲ့သမ္မတတွေနဲ့သမ္မတဟောင်းတွေတက်ရောက်ကြမှာဖြစ်ပါတယ်။ထောင်ပေါင်းနဲ့ချီတဲ့ပြည်သူတွေလည်းနောက်ဆုံးတက်ရောက်ဂါရဝပြုမှာဖြစ်ပါတယ်။သူရဲ့ကျင်းကျန်တဲ့ရုပ်အလောင်းကိုအများပြည်သူနောက်ဆုံးဂါရဝပြုနိုင်ဖို့ပြီးခဲ့တဲ့အင်္ဂါနေ့ကတည်းကဝါရှင်တန် DC မှာရှိတဲ့လွှတ်တော်အဆောက်အဦမှာထားရှိပါတယ်။အခုလိုလွတ်တော်အစအဦးမှာဇာပနာအဖြစ်ဂုဏ်ပြုထားရှိတာဟာ1852ခုနှစ်ကနေဒီကနေ့အချိန်အထိလူပုဂ္ဂိုလ်50ပဲရှိပါတယ်။ကွယ်လွန်သူသမရဟောင်းဂျင်မီကာတာကိုစစ်မှုထမ်းဟောင်းမြေဘက်ဆိုင်သူတောင်သူဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဆန်ဒေးစကူးကျောင်းဆရာလူအခွင့်အရေးမြင့်တင်ဆောင်ရွက်သူနဲ့အမေရိကန်သမရစတဲ့တာဝန်အသီးသီးထမ်းဆောင်ခဲ့သူအဖြစ်ဂုဏ်ပြုဖော်ပြကြပါတယ်။သူဟာတန်ရှင်းတဲ့လောင်စာအတုံးပြုတ်ဖို့ပထမအဆုံးစတင်မူဝါဒချမှတ်ခဲ့တဲ့သမရဖြစ်တယ်လို့လက်ရှိဒုသမရကမလာဟဲရစ်ကချီးကျူးပြောဆိုခဲ့ပါတယ်။သမရဂျိုးဘိုင်ဒန်ကလည်းသူနဲ့ခင်မင်ရင်းနှီးတဲ့တငယ်ချင်းဖြစ်ပြီးထူးခြားထူးချွန်တဲ့သမရအဖြစ်ချီးကျူးပြောဆိုပါတယ်။သူကိုစံနမူနာထားပြီးလှူဆောင်ကြဖို့ကိုလည်းသမရဘိုင်ဒန်ကတိုက်တွန်းပြောဆိုပါတယ်။39ရောင်မြောက်အမေရိကန်သမရဖြစ်ခဲ့သူဂျင်မီကာတာရဲ့ကျွင်းကျန်တဲ့ရုပ်အလောင်းကိုသူ့ရဲ့ဇာတိမြေဖြစ်တဲ့ဂျော်ဂျီယာပြည်နယ်Plains မြို့ကိုပြန်လည်တည်ဆောင်ပြီး January 6ရက်နေ့ဒီကနေ့ကြာသပတေးနေ့မှာပဲ Jimmy Carter အမျိုးသားသမိုင်းဝင်ဥယျာဉ်အတွင်းမှာရှိတဲ့သူ့ရဲ့အိမ်ခြံဝင်းအတွင်းမြေမြုပ်တကြုံမှာဖြစ်ပါတယ်။ဒီကနေ့ National Cathedral ဘုရားကျောင်းကြီးမှာပြုလွှဲတဲ့သူ့ရဲ့ဇာပနာအခမ်းအနားကို VOA ကလည်းဓာတ်ရိုက်တင်ဆက်ထုတ်လွှင့်ပေးမှာပါခင်ဗျာ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဒီနေရာ၅ခုထပ်မင်းထဲမှာလောင်ကျွမ်းနေတဲ့ဒီတော်မီကြောင့်မဟုတ်လို့သေဆုံးသူ၅ယောက်ထပ်မင်းထဲရှိသွားပါပြီ။မိသက်သမားတွေမိငင်းသက်ဖို့ခက်ခဲလောက်အောင်ကိုလေပြင်းတွေတိုက်ခတ်နေတာကြောင့်မိကူးဆက်မှုနှုံမြန်နေပြီးတော့လူနေအိမ်တွေအပါဝင်ဆောက်အုံတထောင်ထပ်မင်းထဲပျက်စီးခဲ့ပါတယ်။အယ်လန်မြို့တဝိုက်မှာရှိတဲ့လူသသိန်း3000ကျော်ဘေးလွတ်ရာရွှေ့ပြောင်းဖို့အတွက်ဒီကနေ့ကြာသပတေးနေ့အစောပိုင်းမှာအာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။ Hollywood Hills လူနေရပ်ကွက်မှာမနေ့ပုထုနေ့နှောင်းပိုင်းတော့ကအလျင်မြန်နဲ့လောင်ကျွမ်းနေတဲ့တော်မီအစ်စ်တစ်ခုကြောင့်ဘေးလွတ်ရာရွှေ့ဖို့အတွက်ကိုအမိန့်ထုတ်ပြန်ထားတာပါ။ Harigaimo night tight and no long live in a tiny rajang, lay in a minion that darigo. A saw by no gamalone, I may both name maro, lay tight no chalare to eddy, lay in a minion that darigo, piano, I know my pede, subiroma, Pesadina. မိသက်ဌာနအကြီးအကဲကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကမီးလောင်ကျွမ်းမှုကိုပြည်ထောင်စုရေးဘော်အခြေအနေဖြစ်တဲ့သမ္မတဂျိုးဘိုင်ဒန်ကထောက်ပြချင်းညာထားပါတယ်မီးကြီးကျယ်လောင်နေတဲ့တောမီအခြေအနေကိုတုံ့ပြန်ကင်တွယ်နိုင်ဖို့အတွက်သမ္မတဘိုင်ဒန်ဟာအီတလီနိုင်ငံသွားမဲ့ခရီးစဉ်ကိုလည်းဖျက်လိုက်တယ်လို့အင်ဗီရိုကကြေညာပါတယ်တောမီကိုညှိနှိုင်းနိုင်ဖို့အတွက်ထပ်ဆက်အကူ
ချက်လက်နဲ့ခရမ်းနဲ့စစ်လက်နဲ့ပစ္စည်းတွေဒေါ်လာတန်း900ဘိုးကိုတမရဂျိုးဘိုင်နဲ့အစိုးရကတက်တန်းမကုံဆုံးပြီးနောက်ဆုံးအဖြစ်ထောက်ပံ့ပေးသွားမယ်လို့အမည်မဖော်လို့တဲ့အမေရိကန်အစိုးရတာဝန်ရှိသူက VOA ကိုပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဒီကနေ့ကြာသပတေးနေ့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ယူကရိန်းကာကွယ်ရေးမဟာမိတ်များအစည်းအဝေးကိုအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နောက်ဆုံးအနေနဲ့တက်ရောက်ပြီးအဲ့ဒီအစည်းအဝေးမှာဒီထောက်ပံ့ပေးမယ့်အစီအစဉ်ကိုကျင်းပမယ်လို့အမေရိကန်အရာရှိက VOA ကိုပြောဆိုခဲ့ပါတယ်။ဒီနိုင်ငံ50ပါဝင်တဲ့မဟာမိတ်တွေရဲ့အစည်းအဝေးကိုယူကရိန်းသမ္မတ Volodymyr Zelensky နဲ့တက်ရောက်မှာဖြစ်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာပဲရုရှားနဲ့ယူကရိန်းအကြား drone တွေမီဇိုင်းတုံးတွေနဲ့အပြန်အလှန်ပစ်ခိုက်တိုက်ခိုက်ကြပါတယ်။ရုရှားကယူကရိန်းမြို့တော် Kiev ပါဝင်ခါဆန်ဇီပိုရီရီရှားဒေသတွေကို drone အစင်း80ကျော်လောက်နဲ့ပစ်ခတ်ခဲ့ပြီးအဲ့ဒီထက်ကအစင်း40လောက်ကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ဇီပိုရီရီရှားဒေသမှာရုရှားတိုက်ခတ်မှုကြောင့်အနည်းဆုံး73ဦးသေဆုံးပြီး30လောက်ဒဏ်ရာရရှိခဲ့တယ်လို့လည်းယူကရိန်းဘက်ကပြောပါတယ်။ယူကရိန်းဘက်ကလည်းရုရှားရဲ့နေဇက်ဒေသတွေဖြစ်တဲ့ Belgorod, Brandt, Krasnodar မြို့တွေအပါအဝင်ရုရှားနဲ့စံပြတွေကို drone နဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီးအဲ့ဒီတက်က15ချင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။
ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကနေဒီမြေအောက်လှိုင်ကောင်းတစ်ခုကနေပြီးတော့တစားကန်ဖြစ်နေဖမ်းခံထားရတဲ့အသက်53နှစ်အရွယ်ယိုဆယ်အယ်ဇာယာဒီရဲ့အလုတ်လောင်းကိုရှာဖွေတွေ့ရှိတယ်လို့အစ္စရေးစစ်တပ်ကပို့ထုတ်နေတော့ကပြောကြားခဲ့ပါတယ်။သူနဲ့အတူနောက်ထပ်ယုတ်လောင်းတစ်ခုကိုလည်းတွေ့ရှိခဲ့ပြီးတော့ဒါဟာသူ့ရဲ့သားဟုတ်မဟုတ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။အဲ့ဒီလူတွေဟာဒီ2023အောက်တိုဘာ9ရက်နေ့ကဟာမတ်အဖွဲ့ရဲ့ဒီတိုက်ခိုက်မှုအတွင်းမှာဖမ်းဆီးခေါ်ဆောင်တွားခံရတဲ့တစားကန်တွေဖြစ်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောပါတယ်။ခြံနေတဲ့တစားကန်100ရဲက3ပုံ2ပုံလောက်တေဆုံးသွားပြီးတော့တေဆုံးတဲ့သူကထောက်ဝါလောက်ရှိနေတယ်လို့လည်းဒီရှိနိုင်တယ်လို့လည်းအစ္စရေးဘက်ကပြောထားပါတယ်။အစ္စရေးနဲ့ဟာမတ်တို့ကြားအပြစ်ခတ်ရစဲရေးသဘောတူညီမှုရရှိအောင်ဆက်လက်ကြိုးပမ်းနေပြီးတော့နှစ်ဖက်အပြစ်ခတ်ရစဲရေးသဘောတူညီမှုရခဲ့မယ်ဆိုရင်တော့ဟာမတ်တွေဖမ်းထားတဲ့တစားကန်တွေကကြံနေတဲ့တရားပြန်လွတ်လောက်မှာဖြစ်တယ်လို့ဂါဇာမှာတိုက်ခိုက်နေတာတွေလည်းရပ်တန့်သွားမှာဖြစ်ပါတယ်ရှင်။
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15453ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဂျာတာပရိညဘက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ကဘာတဝမ်ပတိပက္ခတွေဖြစ်ပွားရဒေသတွေမှာအမျိုးသမီးနဲ့ကလေးငယ်45တန်းလောက်ကြားမအခြေပြုအချမ်းဖက်တိုက်ခိုက်ခံရပြီးအဲ့ဒီထက်မှမြန်မာနိုင်ငံက6တန်းနီးပါးလောက်ပါဝင်တဲ့အကြောင်းကုလသမဂ္ဂလူဦးရေကြမ်းငွေအဖွဲ့ UNFPA ကအာရှနဲ့ Pacific ဒေသရုံးကနေသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတွင်ပတိပက္ခတွေအကြောင်းမှာအမျိုးသမီးနဲ့မိန်းကလေးငယ်8တန်း8သိန်းလောက်ဟာအရေးပေါ်အကအကွယ်လိုအပ်နေတာကို UNFPA ကထောက်ပြထားပါတယ်။အာဖဂန်နစ္စတန်မှာမိန်းကလေးနဲ့အမျိုးသမီး14တန်း2သိန်းဟာကြားမအခြေပြုအကျန်းဖက်ရန်စူးစဝါခံရတာရှိနေတယ်လို့ပြောဆိုပါရတယ်။2024ခုနှစ်အတွင်းကမ္ဘာတဝန်ပဋိပက္ခနဲ့တဘောဝဘေးအန္တရာယ်ကြောင့်အမျိုးသမီး62တန်းလောက်ရဲ့ဘဝတည်အတိဒုက္ခရောက်ရတယ်လို့လည်း UNFPA အဖွဲ့ရဲ့2025ခုနှစ်အတွက်လူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်မဲ့အစီအစဉ်ကြေညာချက်မှာဖော်ပြထားပါတယ်။အမျိုးသမီးတွေရဲ့မျိုးဆက်ပြန်ပွားမှုကြားမရင်းနဲ့အကျန်းဖက်ရန်ကာကွယ်ရေးအတွက်ဒေါ်လာ1ဘီလီယံနဲ့4သိန်းကိုတောင်းခံထားပြီးတော့မြန်မာနိုင်ငံအတွက်ဒေါ်လာ39တန်းလိုအပ်တဲ့အကြောင်းပြောဆိုပါတယ်။ဘလို့အခြေအနေမျိုးမှာဖြစ်ဖြစ်မိန်းကလေးနဲ့အမျိုးသမီးတွေဘေးကင်းစွာမိဖွားခွင့်အကျန်းဖက်မှုရန်ကနေကင်းလွတ်ပြီးအသက်ရှင်သန်ခွင့်ရှိရမှာဖြစ်ပြီး UNFPA အဖွဲ့ကြီးအနေနဲ့ကုစည်းစောင့်ရှောက်မှုပေးနေတဲ့အကြောင်းကုလသမဂ္ဂလူဦးရေညံဝန်ဖွဲ့အဖွဲ့ကပြောဆိုထားပြီးအကာအကွယ်ပေးကြဖို့လည်းကဘာတဝမ်းကိုတိုက်တွန်းထားပါတယ်။
မြန်မာနိုင်ငံကဒီတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ဒီ Mytel ကိုအမေရိကန်အစိုးရကဒဏ်ခတ်အရေးယူလိုက်တဲ့အပေါ်မှာဗြိတိန်နိုင်ငံအခြေစိုက် Burma Campaign UK ကကြိုဆိုပြီးတော့ ဗြိတိန်နဲ့ EU ဥရောပသမဂ္ဂတွေကလည်းမြန်မာစစ်တပ်နဲ့မကင်းတဲ့ Mitel ကိုဒီအရေးယူတံခါးမှုတွေလုပ်ဖို့အတွက်တိုက်တွန်းလိုက်ပါတယ်။ဇန်နဝါရီလ6ရက်မှာစတင်တက်ဝင်တဲ့ဒီတံခါးမှုအရေးယူမှုတွေမှာမြန်မာနိုင်ငံကလုပ်ငန်းကြီးတစ်ခုအပါအဝင်တခြားနိုင်ငံတွေကလုပ်ငန်းပေါင်း73ခုကိုတံခါးပိတ်ဆို့မှုစီးရဲမှာထည့်သွင်းပြီးတော့ဒီကွန်ထရိုလရင်းနဲ့လုံခြုံရေးဆိုင်ရာဘူရို BIS ကပို့ကုန်စည်းမျဉ်းသတ်မှတ်ချက်တွေပြင်ဆင်လိုက်တာဖြစ်ပါတယ်။စစ်တပ်ရဲ့ဥပဒေအစုရှယ်ယာအများပြားပါဝင်ပြီးတော့ဗီယက်နမ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ Mitel လုပ်ငန်းဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ကွဲလဲဆန့်ကျင်နေတဲ့လုံဆောင်ချက်တွေအပေါ်အခြေခံပြီးအခုလိုတက်မှတ်လိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြပါရတယ်။အထူးသဖြင့်တော့ Mitel လုပ်ငန်းဟာမြန်မာစစ်ကောင်စီကိုဗန္ဒာရေးနဲ့ဒီထောက်လှမ်းစောင့်ကြည့်ရေးဝန်ဆောင်မှုတွေပေးနေကြောင်းဒါကြောင့်လဲစစ်ကောင်စီအနေနဲ့သူတို့ပြစ်မှတ်ထားတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့တွေကိုခြေရာခံပေါ်ထုတ်ပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နိုင်စေတာကြောင့်တံခါးမှုစီးရင်နဲ့ထည့်သွင်းလိုက်တာဖြစ်တယ်လို့ဖော်ပြပါရယ်ဒီလုပ်ငန်းကြီးစီကပစ္စည်းတွေတင်ပို့မဲ့ပြန်လည်တင်ပို့မဲ့လွှဲပြောင်းပေးရအတွက်ခွင့်ပြုချက်လိုအပ်ပြီးတော့ဒီခွင့်ပြုချက်လိုင်စင်လျှောက်ထားမှုတွေကိုလည်းငင်းပယ်ချက်ဖြစ်နဲ့တတ်မှတ်သုံးသပ်မှာဖြစ်ကြောင်းအမေရိကန်အစိုးရထုတ်ပြန်ချက်မှာကြေညာထားပါရယ်ရှင
်ကမ္ဘောဒီးယားအတိုက်ခံနိုင်ငံရေးသမားလည်းဖြစ်လွတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်တဲ့လင်ခင်ရကိုတတ်ခဲ့သူအဖြစ်တန်လျာရှိသူတနတ်သမားကိုကမ္ဘောဒီးယားရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်လင်ကင်ရဟာထိုင်းနိုင်ငံဗန်ကောက်မြို့ကလူစီကားတဲ့မြို့လယ်တနေရာမှာမနေ့ဇန်နဝါရီလ9ရက်နေ့ကလုတ်ကြံတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။လုတ်ကြံတပ်ဖြတ်ခဲ့သူအဖြစ်တန်ရရှိသူတနတ်သမားဟာထိုင်းနိုင်ငံသားတူဦးဖြစ်ပြီးထိုင်းရေတပ်စစ်သားဟောင်းဖြစ်တယ်လို့ကမ္ဘောဒီးယားရေတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကထုတ်ပေါ်ပြောဆိုပါတယ်။တန်ရရှိသူထိုင်းနိုင်ငံသားခီကလတ်ပနဝါကိုဖမ်းဆီးဖို့ဝရန်အမိန့်ကိုဗိုလ်ထုနေ့ကထုတ်ပြန်ခဲ့ပြီးသူ့ကိုထိုင်းနယ်စပ်ကမ္ဘောဒီးယားနိုင်ငံဗန်တာဘန်ခရိုင်အတွင်းကအဲ့ဒီနေ့နေ့လယ်ပိုင်းမှာပဲဖမ်းဆီးခဲ့ပါပါထင်ရှားတဲ့အတိုက်အခံခေါင်းဆောင်ဆမ်ရန်စီကတော့လွတ်တော်ကိုယ်စားလှယ်ဟောင်းလင်ကိုကမ္ဘောဒီးယားမှာအာဏာကိုနှစ်ပေါင်းကြာစွာထုတ်ကန်ထားတဲ့ဝန်ကြီးချုပ်ဟောင်းဟွန်ဆန်ကနောက်ွယ်ကနေတပ်ဖို့စေခိုင်းခဲ့တာလို့သူ့ရဲ့ Facebook စာမျက်နှာကနေတဆင့်ဆွဆွဲပြောဆိုပါတယ်အသက်ခံရသူလင်ခင်မရဟာအဓိကအတိုက်အခံပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကတင်ရေးကမ္ဘောဒီးယား National Recruits Party ရဲ့ပါတီဝင်တူဖြစ်ပြီး2023ခုနှစ်ကနေ2018ခုနှစ်အထိလွတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
်။ Belarus နိုင်ငံမှာဖမ်းဆီးအကျဉ်းချခံထားရတဲ့ဒီရပ်ပေါင်း900ကျော်မိသားစုနဲ့အဆက်အသွယ်ပြတ်နေတဲ့အတိုက်ခံခေါင်းဆောင် Victor Babaraga ရဲ့ Video File တစ်ခုမနေ့ပုတ်ထုနေတော့ကထွက်ပေါ်လာခဲ့ပါတယ်။အစိုးရထောက်ခံသူ Blogger တယောက်ရိုက်ထားတဲ့ Video ဟာရွေးကောက်ပွဲမကျင်းကခင်သတင်းပိုက်ပိုင်းအလို့မှာထွက်ပေါ်လာတာဖြစ်ပါတယ်။ဘာဘာရာကာရဲ့ဓာတ်ပုံနဲ့ဒီဗီဒီယိုတွေကိုတော့အရင်အတိုက်ခံဘက်ကလည်းသတင်းတောက်လုပ်ခဲ့ပြီးဖမ်းဆီးခံရပြီးနောက်ပိုင်းမှာဒီအစိုးရထောက်ခံသူဖြစ်နေတဲ့ရာမန်ပက်ချာဆာဗစ်ကတင်ခဲ့တာဖြစ်ပြီးတော့အဲ့ဒီမှာဒီဘာဘာရာကာဟာသူ့ရဲ့မိသားစုတွေနဲ့နှုတ်ဆက်နေတာကိုတွေ့ရပါတယ်ဒီဗီဒီယိုတွေနဲ့ဓာတ်ပုံတွေကိုတော့ဘယ်အချိန်ဘလို့အချိန်တွေမျိုးမှာရိုက်ခဲ့တယ်ဆိုတာရှင်းရှင်းမသိရသလိုတရားအတိမပြုနိုင်ဘူးလို့ AP သတင်းဌာနကပြောပါတယ်ပုံထဲမှာဒီဘာဘာရာကာဟာထောင်ဝစ်ဆုံဝစ်ဆင်ထားပြီးတော့အရင်တစ်ခါမြင်ရုံကထက်ပိုပြီးတော့ပိန်သွားပုံရပါတယ်အသက်62နှစ်အရွယ်ရှိပြီဖြစ်တဲ့ Victor Babaraga ဟာပြီးခဲ့တဲ့2020ရွေးကောက်ပွဲမတိုင်ခင်မှာဖမ်းဆီးခံရပြီးတော့ထောင်ဒဏ်14နှစ်ချမှတ်ခဲ့ရတာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းကစပြီးမိသားစုဝင်တွေနဲ့ရောရှေ့နေတွေနဲ့ပါတွေးခွင့်မရခဲ့ပါဘူးရှင်တဲ့င်းတွေကိုကိုစော်မိုးကျော်နဲ့အတူကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်2025ခုနှစ်ဇန်နဝါရီလ9ရက်ဂျာတာရင်းညဘက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်လက်တင်ထွက်နေပါတယ်အခုအချိန်ကနေစပြီးတော့မှဒီသမရဟောင်းဂျင်ဘီကာတာရဲ့နိုင်ငံတော်စာပနာအခမ်းအနားအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်တင်ဆက်မှုတွေနဲ့ဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်တော်တော်ရှင်များရှင်ဒီဇင်ဘာလ29ရက်နေ့တုန်းကဒီအသက်100မှာကွယ်လွန်သွားတဲ့သမရဟောင်းဂျင်မီကာတာရဲ့ဒီနိုင်ငံတော်စာပနအခမ်းအနားကိုဝါရှင်တန်မြို့တော်ကဒီနိုင်ငံတော်ဘုရားရှိခိုးကျောင်းလို့ပြောနိုင်တဲ့ National Cathedral ဘုရားရှိခိုးကျောင်းမှာဒီမကြာခင်မှာပဲစတင်တော့မှာပါအခုကျွန်တော်တို့အတန်လွှင့်နေတဲ့အချိန်မှာပဲသူ့ရဲ့ရုပ်လောင်းအခုဘုရားရှိခိုးကျောင်းကိုရောက်ရှိလာပြီဖြစ်ပါတယ်ဒီ American ပြည်တော်စုမှာအသက်ရှည်ဆုံးနေသွားတဲ့သမရဟောင်းဂျင်မီကာတာရဲ့နိုင်ငံတော်စာပနအခမ်းအနားတွေကိုဇန်နဝါရီလ4ရက်နေ့ကစပြီးတော့ဒီ6ရက်ကျင်းပနေတာဖြစ်ပါတယ်ဒီကနေ့အခမ်းအနားကတော့သမရဂျိုးဘိုက်တန်အပါအဝင်ဒီတက်ရှိထင်ရှားရှိနေကြတဲ့ American သမရတွေတခါအားလုံးတက်ရောက်ကြမဲ့တီးသက်နိုင်ငံတော်အခမ်းအနားတစ်ခုဖြစ်ပါတယ်။ဒီအခမ်းအနားကိုဓာတ်ရိုက်သတင်းပို့နိုင်မှုအတွက်လည်းဒီ VOA ဝိုင်းတော်သူမိုင်းအင်ဂျင်ဒီ National Cathedral ဘုရားရှိခိုးကျောင်းမှာရောက်ရှိနေပါတယ်။မိုင်းအင်ဂျင်ကြားရပါလားရှင်။
မိုးရာဒီကအရင်အေးခဲနေတော့ဒီ yeah we can talk
okay okay မိုင်းကြီးရေမိုင်းကြီးအခုမြင်ရပါပြီအခုမိုင်းကြီးရဲ့နောက်မှာမြင်နေရတာကတော့ဒီသမရဟောင်းဂျမီကာတာရဲ့ရုပ်အလောင်းကိုဒီဖျားရှိခိုးချောင်းတဲ့ကိုသူတို့သွင်းတော့မယ်ထင်ပါတယ်เนาะဆိုတော့ဒီနောက်ထပ်15မိနစ်လောက်နေလို့ရှိရင်เนาะဒီဇာပနာအခမ်းအနားဆက်ပြီးတော့ကျင်းပတော့မှာပေါ့လေဆိုတော့အခုဒီဖျားရှိခိုးချောင်းထဲမှာဘသူတွေဆက်ပြီးတော့ရောက်နေပြီလဲဒီကမ္ဘာကောင်းဆောင်တွေပေါ့လေအထူးတစ်ဖြစ်ဒီနိုင်ငံတကာဧည့်သည်တော်တွေဘသူတွေရောက်နေပြီလဲဆိုတော့မိုင်းကြီးသိရသလောက်ပြောပြပါလားရှင့်
โอเคคุณมาอะคือเดี๋ยวรอเสร็จแล้วเปลื้อไม่ได้หรอกเปลี่ยนแล้ววิดีโอคุณมาเปลี่ยนแล้วเนี่ยขึ้นไปแล้วจะแชร์อ่ะ
ฮัลโหลมายินจ๋าป่ะล่ะมายินจ๋ามายินจ๋าပြောနေတာတိတ်ချာမကြားရပါဘူးရှင
်โอเคคุณมาอะคือဒီနေရာနေခွေရပ
ါอ๋ออะคือဒီချိန်ပြောလို့မရဘူးပေါ့ဟုတ်ကဲ့ပါရှင်ဆိုတော့အခုကတော့ကျမတို့ဒီတန်လွင့်နေတဲ့အချိန်မှာပဲဒီမြင်နေရတာပေါ့လေဆိုတော့ဒီဖျားရှိခိုးချောင်းမှာမကြခင်ဒီဝက်ရှင်တန် DC မြို့တော်မနေ့ဆယ်နိုင်မှာစတင်မဲ့အခမ်းအနားအတွက်ကိုတို့ဒီနိုင်ငံတကာကပေါ့လေအထူးဧည့်သည်တော်တွေလည်းဖျားရှိခိုးချောင်းထဲမှာအစင်းသင်းရောက်နေကြပါပြီဒီသမရဟောင်းဂျမီကာတာရဲ့ရုပ်အလောင်းကိုဒီကနေ့မနေ့ပေါ့နော်မနေ့9နာရီအချိန်အထိကိုဒီဝါရှင်တန်မြို့တော်မှာရှိတဲ့ Capitol Hill လွှတ်တော်အစအဦးတွေကနေပြီးတော့မှသူ့တယ်လာပြီးတော့အခုတော့ဒီကျမတို့အခုပြောနေတဲ့အချိန်မှာပဲဒီဖျားရှိခိုးချောင်းရှေ့ကိုရောက်လာပါပြီသူ့ရဲ့အလောင်းကိုအခုဆိုလို့ရှိရင်သူ့ရဲ့ဟိုစာအုပ်ပေါ့လေတယ်ဆောင်ပြီးတော့အထဲကိုခေါ်သွားပြီးရင်ဒီ10နာရီအထိမှာမနေ့10နာရီအထိမှာတော့ထောက်ဟိုဘလို့ခန္ဓာစီစဉ်စမှာဖြစ်ပါတယ်ဆိုတော့အဲ့ဒီခန္ဓာစီစဉ်ကြားလို့ရှိရင်လည်းမရင်ချင်းနဲ့ပြန်ပြီးအဆက်အသွယ်ရရဆိုရင်ဓာတ်ရိုက်ပြန်ပြီးတော့ထောက်လွှင့်ပေးပါမယ်အခုကတော့ဒီတမရဟောင်းဂျမီကာတာနဲ့ဆုံခဲ့ဘူးတဲ့ဒီမြန်မာတချို့ရဲ့ပြောပြထားတာတွေကိုတင်ဆက်ပေးပါရစေဆိုတော့ဒီအမေရိကန်ပြည်ထောင်စုရဲ့39ရောက်မြောက်ဒီဖြစ်တဲ့တမနာဖြစ်တဲ့ဂျမီကာတာဟာဒီဇင်ဘာ29ရက်နေ့တုန်းကဒီအသက်တရာမှာကွယ်လွန်သွားပါတယ်1989ခုနှစ်ကနေပြီးတော့1981ခုနှစ်အထိအမေရိကန်တမနာတာဝန်ယူခဲ့တဲ့တမနာကာတာရဲ့ဒီနိုင်ငံတော်ဇာပနအခမ်းအနားကိုဒီဝါရှင်တန်စံတော်ချိန်မနေ့10နာရီပေါ့လေနောက်ထပ်10မိနစ်ကျော်ကျော်လောက်မှစတင်တော့မှာဖြစ်ပါတယ်ဆိုတော့ဒီ National Cathedral ဖျားရှိခိုးကျောင်းမှာကျင်းပတဲ့ပွဲမှာဒီလက်ရှိသမ္မတဂျိုးဘိုင်ဒန်သမ္မတကတော့ဂျိုးဘိုင်ဒန်တို့နဲ့အတူဒီတက်ရှိထင်ရှားရှိနေကြဆဲဖြစ်တဲ့အမေရိကန်သမ္မတဟောင်းတွေနဲ့သမ္မတကတော်တွေတက်ရောက်ကြမဲ့တီးသက်ဇာပနာခန္ဓာဖြစ်ပါတယ်ဆိုတော့ဒီသမ္မတဟောင်းဂျမီကာတာဟာမြန်မာနိုင်ငံကို2013ခုနှစ်တုန်းမှလည်းလာခဲ့ဘူးပါတယ်အဲဒီတော့ကကိုရိုင်းစုံတွဲခဲ့ဘူးသူတချို့ရဲ့ပြောကြားချက်တွေကိုအခုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်ဒီ2013ခုနှစ်မြန်မာနိုင်ငံမှာဒီစစ်အစိုးရကနေပြီးတော့ပေါ့နော်ဒီအယက်သားအစိုးရစနစ်ကိုအသွင်ပြောင်းတဲ့ကာလမှာဒီမိုကရေစီအသွင်ကူးပြောင်းရေးအားပေးဖို့အတွက်ကိုဒီမြန်မာနိုင်ငံကိုတမရဟောင်းကာတာနှစ်ကြိမ်သွားခဲ့ပူပါတယ်ဒီကြိမ်တုန်းကတော့ဒီနိုင်ငံတကာငြိမ်းချမ်းရေးလုပ်ငန်းတွေလုပ်တဲ့ကာတာစင်တာတည်ထောင်သူအနေနဲ့2013ဧပြီလမှာသွားခဲ့တာဖြစ်ပါတယ်နောက်တစ်ကြိမ်ကတော့2013 September မှာသွားခဲ့တာပါဒီကမ္ဘာခေါင်းဆောင်ဟောင်းတွေနဲ့စုဖွဲ့ထားတဲ့ The Elders အဖွဲ့နဲ့သွားတာဖြစ်ပါတယ်The Elders အဖွဲ့နဲ့တွားခဲ့စဉ်တုန်းကစုံတွဲခဲ့သူတွေထဲမှာတယောက်ပါတဲ့ Islam ဓမ္မဗိမာန်လူခွေလှုပ်ရှားသူလည်းဖြစ်တဲ့ဒီဦးအေးလွင်ကသူနဲ့ဒီကြုံဆောင်ခဲ့ဘူးတဲ့အကြောင်းကိုပြောပြထားတာကိုနားဆင်ကြည့်ပါရှင
်ကျွန်တော်အနေနဲ့ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်သမ္မတကြီးဂျမီကာတာအကြောင်းလေးကိုနည်းနည်းလေးမျှဝေခွင့်ရတဲ့အတွက်ကြောင့်ကျွန်တော် VOA အသံလွှင့်ဌာနကိုလည်းကျေးဇူးတင်ပါတယ်ဂျမီကာတာကိုကျွန်တော်ဘယ်မှာတွေ့ခဲ့လဲဆိုတော့ကျွန်တော်တို့ရဲ့ချင်းနာဖြစ်မြတ်နိုးပွဲရာမြန်မာနိုင်ငံကျွန်တော်တို့ Strand Hotel ကဘာလဲကျော်တဲ့တမိုင်းနဲ့ဝင်တဲ့ Strand Hotel ကြီးမှာတခြားသောဘာသာရေးကောင်းဆောင်များနဲ့တွေ့ဆုံစင်မှာတွေ့ရပါတယ်အဂျမီကာတာဟာဒီ Elders လို့ခေါ်တဲ့ဒီကဘာကောင်းဆောင်ဟောင်းကြီးများစုဖွဲ့ပြီးတော့ဟာကဘာမှာကြုံတွေ့နေရတဲ့ပြဿနာများကိုဘယ်လိုဖြေရှင်းရမယ်ဆိုတာကိုသူတို့ရဲ့အသိပညာညာအနေမာတွေနဲ့ဟိုစူးစမ်းပြီးဖြေရှင်းဖို့အတွက်စုဖွဲ့ထားတဲ့အဖွဲ့အစည်းလေးကိုဦးဆောင်ပြီးတော့လာတာပါ Strand Hotel မှာကျွန်တော်နဲ့တူအခြားသောဘာသာရေးကောင်းဆောင်များရှိပါတယ်မြန်မာနိုင်ငံဟာဗဟုလူအဖွဲ့အစည်းတစ်ခုဖြစ်ပါတယ်မြန်မာလူမျိုးများဟာခြားနေတာကိုမှားတယ်လို့ဘယ်တော့မှမထင်ခဲ့ပါဘူးเนาะခွဲပြားခြားနာမှုဆိုတာဟာတွဲသွားရမယ်အားများဖြစ်တယ်ခွဲခြားဆက်ဆံရမှာမဟုတ်ဘူးဆိုတာမြန်မာပြည်မှာမိတင်းနေထိုင်တဲ့တိုင်းရင်းသားနိုင်ငံသားအားလုံးကသဘောပေါက်ပါတယ်သို့သောဘာသာတရားကိုလက်နဲ့တဖွဲ့အသုံးချပြီးတော့ဟာအင်မတန်ယုံညံ့တဲ့လောကီနိုင်ငံရေးအကျိုးမှာအသုံးချလိုက်တဲ့အခါကျတော့เนาะဘာသာတရားဟာဒ ီကျွန်တော်တို့ဖောက်ခွဲဖို့အတွက်စနစ်တန်လို့ဖြစ်နေပါတယ်အဲ့တော့အဲ့ဒီအကြောင်းလေးတွေကိုလည်းကျွန်တော်ဆွေးနွေးတင်ပြခဲ့ရပါတယ်ကျွန်တော်ရဲ့နှလုံးသားကိုစုပ်ကန်ခဲ့တာကတော့ဂျီမီကာတာရဲ့အပြုံးပါเนาะအဲ့ဒီအပြုံးဟာသူ့ဘာကိုရက်တည်တယ်ဆိုတာကိုသာပြနေပါတယ်တချို့သောအခွင့်အရေးသမားတွေကဟန်ဆောင်အပြုံးနေတဲ့ယူသားဖြူစင်ကြတဲ့လူသားတွေရဲ့နှလုံးသားတွေကိုတင်းကျုံပြီးပိုက်ဆိုင်အောင်တဖို့ကြိုးစားခဲ့ပါတယ်သို့သောတမရရဲ့အပြုံးဟာအင်ပရယူရှင်းနဲ့သူယုံကြည်ချက်တစ်ခုကိုလည်းထုတ်ပေါ်နေတဲ့သယုဒကံဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံမှာဘာသာတရားကိုအဲ့ဒီလိုအနုကျမ်းစီးပြီးတော့ကနော်မိမိတို့ရဲ့အကျိုးအလွတ်မှာအသုံးချနေကြတဲ့ကိစ္စရပ်ကိုကျွန်တော်တို့အနေနဲ့ဘယ်လိုဖြေရှင်းကြမလဲဆိုတဲ့ကိစ္စရပ်ကလေးတွေကိုဆွေးနွေးကြရပါတယ်အဲ့တော့ကျွန်တော်တို့ရဲ့ဒီချစ်မြတ်လို့ရတယ်လို့ပြောဆိုနိုင်တဲ့တသိန်းတစ်ခါဝေးတွေ့ဆုံပြီးမဲ့လဲကျွန်တော်အနေနဲ့ကအင်မတန်ကိုသူ့အပေါ်မှာဟိုအင်မတန်သူ့အပေါ်မှာအမြင်ကလည်းကျွန်တော်အကြည့်လင်းနေအာကိုအတူယူစီရလို့လဲမြင်ပါတယ်။ဘာကြောင့်လဲဆိုတော့သူဟာဟိုသဘောထားကြီးုံမြတ်မှာကသူတတ်နိုင်တဲ့ဒီဘက်ကနေပြီးတော့ကအဖိနှိတ်ခံနေဘေးဖယ်ခံနေရတာလေနော်မတရားမှုတွေကိုသူဟာကာဝယ်ဖို့အတွက်သူကစူးစမ်းခဲ့တာတွေရှိခဲ့ပါတယ်အဲ့တော့သူ့ရဲ့လှုပ်ဆောင်ချက်တွေကိုကဘာကလည်းအတိအမှတ်ပြုပြီးတော့က Nobel ငြိမ်းချမ်းဆုငြိမ်းချမ်းရေးဆုကိုပေးခဲ့ပါတယ်အသူ့ရဲ့နိုင်ငံရေးလောကရမှာတော့အတက်တည်းအကျတည်းရှိခဲ့တာပေါ့ဗျာဒါဟာအမေရိကန်ပြည်သူများရဲ့ပါခွန်မလဲဆိုလို့ရှိရင်လုတ်ပိုက်ခွင့်ဖြစ်ပါတယ်ဒါဒီမိုကရေစီရဲ့အလှတရားတစ်ခုပါပဲဒီလိုပြောခြင်းအပြင်ဒီမိုကရေစီဟာဟိုပရမတ္ထသစ္စာလို့အမှန်တရားလို့ကျွန်တော်ပြောနေတာမဟုတ်ပါဘူးเนาะအဆိုးတွေထဲမှာတော့ဖြစ်ရင်အ ਨੇ ဆုံးသောအဆိုးရှိတဲ့လောကီလောကအပြင်တစ်ခုလို့ကျွန်တော်ခံယူပါတယ်အဲ့တော့အဲ့ဒီဒီမိုကရေစီအခွင့်အရေးကိုအသုံးချပြီးတော့အမေရိကန်ပြည်သူများဟာเนาะသူတို့မေးပေးပြီးတော့ရွေးချင်တဲ့သူကိုရွေးတယ်ဒါသူ့ရဲ့လုပ်ပိုင်ခွင့်ဖြစ်ပါတယ်ကျွန်တော်တို့ကြိုက်တာမကြိုက်တာတက္ကနာထားပါသူတို့မှာမှားခွင့်တော့မှရှိပါတယ်အကြမ်းရကိုရမှာလည်းဒီတိုင်းပြောထားတယ်အမှားနဲ့အမှားထင်ရှားတွေ့ပြီးပြီကြိုက်တာကိုယူရည်ယုံကျင်ယုံမယုံကျင်နေလက်ခံရင်လက်ခံလက်မခံရင်နေမိမိတို့မှာလွတ်လပ်စွာရွေးချယ်ခွင့်ရှိတယ်ဆိုတော့ရွေးချယ်ခွင့်နဲ့အမေရိကန်ပြည်သူများရဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ဟာကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေအတိအမှတ်တော့ပြုရမှာဖြစ်ပါတယ်သို့သောတမရအီးအဖြစ်နိုင်ငံရေးအရှိန်အဝါရှိသည်ဖြစ်စေမရှိသည်ဖြစ်စေလူတွေမှာမေတ္တာတရားတွေနဲ့စာနာမှုစိတ်ထားတွေမတရားဖိနှိပ်ခံရတဲ့လူတွေအတွက်ကိုတော့ဖြစ်ရင်အမြဲတစေကြိုးပမ်းအားထုတ်ခဲ့တာဟာဒီကာတာဖောင်ဒေးရှင်းဟာကျွန်တော်တို့2015ရွေးကောက်ပွဲမှာလည်းပဲတော်တော်လေးကိုတတ်နိုင်သလောက်တပိုင်းတနိုင်တရားမျှတမှုရှိအောင်သူလုပ်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်အဲ့တော့ယခုလိုတက်တန်းစိတ်နေသွားပြီးတော့ဟာဘဝတစ်ဘဝကိုကူးပြောင်းသွားပြီဖြစ်တဲ့ငင်းညာရေးဝါဒီဟိုသမလာကြီးဂျင်မီကာတာဟာမလွဲဧကန်ငင်းညာမှုကိုခံစားနေရပြီလို့ကျွန်တော်ယုံကြည်ပါတယ်ငြိမ်းချမ်းမှုပေါင်းတဲ့ခါကြောင်းပါစေလို့သူ့ရဲ့နောက်ဘဝခရီးမှာเนาะစာရဖြောင်းပြူးစွာဆက်လက်ရှောင်လန်းနိုင်ပါစေလို့ဆုတောင်းမေတ္တာပို့ရင်းကျွန်တော်ဒီကုန်းချောပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်ဒါကတော့ဒီငြိမ်းချမ်းမေတ္တာဖွဲ့ကိုထူထောင်တဲ့ဦးဝေးလွင်ကဒီသမရဟောင်းဂျီမီကာတာနဲ့ပတ်သက်ပြီးတော့သူနဲ့တွေ့ဆုံခဲ့မှုနဲ့သူမှတ်မှတ်ရရရှိနေတဲ့အကြောင်းတွေကိုပြောပြခဲ့တာပါဒီသမရဟောင်းဂျီမီကာတာနဲ့ဇနီးဖြစ်သူဒီရော့စလင်ကာတာတို့တည်ထောင်တဲ့ကာတာစင်တာဟာဆိုရင်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုအားပေးသလိုဒီလူလူခြေပြုအရက်ဖက်အဖွဲ့တွေအားကောင်းခိုင်မာအောင်လဲအားပေးခဲ့ပါတယ်2013ခုနှစ်အောက်တိုဘာမှာဒီအကာတာစင်တာရုံးကိုစတင်ဖွင့်ခဲ့ပြီးတဲ့နောက်ပိုင်းမှာလည်းဒီရွေးကောက်ပွဲရေရှည်စောင့်ကြည့်မှုတွေလုပ်ခဲ့တယ်။လူခွေရအပေးမြင့်တင်မှုတွေကိုလည်းလုပ်ခဲ့ပါတယ်။ဒီလူခွေရလှူရှားသူတယောက်ဖြစ်တဲ့မတ်ဝဝေနုကလည်းဒီသူတွေးဆောင်ခဲ့မှုတဲ့အမေရိကန်သမရဟောင်းဂျီမီကာတာနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံရဲ့ပေါ့နော်ဒီမိုကရေစီနဲ့လူခွေရပေါ့အားပေးခဲ့တာတွေကိုအခုလိုပြန်ပြီးတော့မှအမှတ်တရပြောပြပါတယ်။
သမရဂျီမီကာတာကိုသူမြန်မာပြည်လောင်းကဒီမှတွေးဆောင်မှုပါတယ်။now ကျောင်းအမြင်ပြောရင်တော့ तू ကအသက်ကြီးတော်냐လဲအမတန်ဖြက်လက်ပြီးတော့လူသားဆန်ပြီးတော့မျှော်မြင်ရှိရဲ့ဒီပုံကိုတယောက်လိုမြင်မိရပေါ့နော်အဲဘင်ဝါပြူလာရဲဆိုတာကလည်းအိမ်တော်ကဒီမြန်မာပြည်ရဲ့ဒီမိုကရေစီပြောင်းလဲကိုပံ့ပိုးခြင်းနာရီပါတယ်ပေါ့နော် तू ဒီ elders အဖွဲ့နဲ့လာခဲ့တယ်နောက်ဒီ Carter Center အနေနဲ့လည်းမြန်မာပြည်မှာသူတို့အလုပ်တွေအများကြီးလုပ်သွားတယ်ပေါ့နော်ဒီဒီမိုကရေစီလူခွင့်မြင့်တင်ရေးကိစ္စတွေအထူးသဖြင့်ဒီ election ဆောင်ကြည့်တဲ့ election monitoring ကိစ္စတွေကိုသူလုပ်သွားတယ်။သူသူ့ရဲ့ဒီလှုပ်ဆောင်ချက်တွေကိုကျွန်တော်တို့ Qatar Center အနေနဲ့ပဲဖြစ်ဖြစ်သူ့ရဲ့ဒီမြန်မာပြည်မှာမြန်မာပြည်ရဲ့ကိစ္စတွေစိတ်ဝင်စားမှုတွေကိုသူပြန်ကြည့်မှန်ဆိုလို့ရှိရင်ဒါ Jimmy Carter ရဲ့ဒီ legacy နဲ့လည်းသူကဆက်ဆက်နေတာကိုကျွန်တော်တို့တွေ့ရတယ်။သူ့ကိုဒီဒီတကဘာလုံးကဒီငြိမ်းချမ်းရေးလိုလားတဲ့အဲတမရနိုင်ငံရေးနဲ့ဒီမိုကရေစီကိုဖော်ဆောင်လို့ရဲအဲလူပုဂ္ဂိုလ်တယောက်အနေနဲ့သူ့ကိုမြင်ကြရတယ်ပေါ့နော်သူ့ရဲ့ဒီတမရတတန်းမှာကျွန်တော်တို့မမိုးသေးဘူးပေါ့နော်1989ကနေပြီးတော့87 ठी သူ့ရဲ့တမရတတန်းမှာဆိုလို့ရှိရင်ဒီအမေရိကကိုကဘာမှစပွဲမရှိတဲ့ကာလအနေနဲ့သူလှုပ်ဆောင်နိုင်ခဲ့ပေါ့နော်သူ့ရဲ့တတန်းမှာအမေရိကန်တွေစစ်တိုက်နေတာမရှိခဲ့ဘူးစစ်ပွဲတွေမှာပါဝင်ခဲ့တာတွေမရှိခဲ့ဘူးနောက်ဒီ Middle East မှာရှေ့လယ်ပိုင်းမှာသူတို့ငြိမ်းချမ်းရေးဖော်ဆောင်နိုင်ခဲ့တယ်နောက်ပြီးတော့အကျော်တို့သူတို့ချေချပြောမယ်ဆိုလို့ရှင်အဲ့တုန်းကတမရအဲ့တုန်းကစနေတာ Edward Kennedy နဲ့ဟိုပူပေါင်းပြီးတော့ပေါ့နော် 1980 refugee ဥပဒေကိုသူတို့ပြတ်ခန်းနိုင်ခဲ့တယ်ဆိုတော့အဲ့တော့ကတော့လူတွေကဒီပြည်တွင်းရေးကိစ္စရက်တွေအထူးသဖြင့်အဲ့ကာလမှာအမေရိကန်ကနိုင်ငံရေးရစီးပွားရေးရစက်တက်နေတဲ့ကာလဖြစ်တော့သူ့ကိုဒါပျော်ပြောင်းတဲ့သမ္မတတယောက်ပေါ့နော် strong president တယောက်လို့မမြင်ခဲ့ကြဘူးအခုနောက်ပိုင်းမှာတော့သူ့ရဲ့လှုပ်ဆောင်ချက်တွေအကုန်လုံးကိုပြန်ပြီးတော့ပြည်သူတွေရောနိုင်ငံရေးသမားတွေရော appreciate လုပ်ကြတယ်ဒီဂုဏ်ပြုကြတာတွေတွေ့ရတယ်ပေါ့နော်အဲသူဟာဆိုလို့ရှင်ကျော်တို့ထူးထူးခြားခြားထပ်ပြီးပြောမယ်ဆိုရင်ဒီ American သမ္မတတွေဒီတဲမှာပထမဆုံးပေါ့เนาะအမျိုးသမီးတွေကိုနောက်လူနည်းစုတွေလူမဲတွေကိုအစိုးရဖွဲ့တွေမှာပါဝင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့ပုံများလောင်လှုပ်ဆောင်နိုင်ခဲ့တဲ့ဒီသမ္မတတယောက်လည်းပြောလို့ရတယ်ပေါ့เนาะဒီနောက်တစ်ခါကျတော့ကျွန်တော်တို့ဒီဒီ American ဒီသမ္မတတွေတဲမှာဒါတူဦးသီးသောဒီ Israel Palestine ကိစ္စကိုပြတ်ပြတ်သားသားရည်တည်တဲ့သမ္မတတယောက်လည်းဖြစ်တယ်Israel ရဲ့ဒီ Palestine ရဲ့အပေါ်မှာဆက်ဆံရေးတွေကိုဒီ apartheid ပေါ့နော် South Africa ရဲ့ဒီ apartheid နဲ့တူတယ်ဆိုပြီးတော့သူပေါ်ပေါ်တင်တင်နဲ့ရှုံချရတယ်။သမ္မတတယောက်လို့လည်းပြောလို့ရတယ်။သူခုနောက်ပိုင်းဒီသူသမ္မတတန်ပြီးသွားတဲ့တလျှောက်ပေါ့နော်တလျှောက်လုံးမှာသူဟာတကွာလုံးမှာငြိမ်းချမ်းပို့ဆောင်မှုတွေနောက်ပြီးတော့ဒီလူခွင့်ဒီမိုကရေစီမြင့်တင်မှုတွေဒီနောက်ခါကျတော့ဒီ disease တွေdisease prevention ပေါ့เนาะကျွန်မကြီးကပေးတယ်ရော့ရှာရော့ချတော့အောင်လှုပ်ဆောင်မှုတွေသူရဲ့လှုပ်ဆောင်ချက်တွေအတွက်ကိုသူက2002မှာဆိုလို့ရှိရင်Nobel Peace Prize ပေါ့เนาะဒီ Nobel ဆုကိုသူရရှိခဲ့တာလည်းဖြစ်တယ်ပေါ့ဆိုတော့သူ့ကိုပြော့ဒီတခြားသမ္မတတွေလည်းမတူဘဲနဲ့ကျွန်မမြင်ရတော့ဒီ American တွေဟာ American တွေရောတကဘာလုံးကပါဒါငြိမ်းချမ်းရေးကိုလိုလားတဲ့သမ္မတတယောက် Democracy ကိုဖွင့်ရေးညင်တယ်တဲ့သမ္မတတရားလို့ဟိုမြင်ကြမယ်လို့အမှတ်ရနေကြမယ်လို့ကျွန်မမြင်တယ်သူသဖြင့်ဘာကြောင့်လဲဆိုတော့ဒီဒီသူ့ရဲ့သမ္မတတတန်းမှာဒီဒီ American ရဲ့နိုင်ငံခြားရေးမူဝါဒကိုဒီလူခွင့်ရေးဒီမိုကရေစီငြိမ်းချမ်းရေးဖော်ဆောင်မှုစတာတွေကိုကြိုးယူခံပြီးတော့သူကပြန်ပြီး activate လုပ်နိုင်ခဲ့တယ်ဒီ presidential memorandum တွေရေးပြီးတော့ဒီလူခွင့်ရေးနဲ့ဒီမိုကရေစီရေးနဲ့ငြိမ်းချမ်းဖော်ဆောင်မှုကိုသူကဒီ American ရဲ့နိုင်ငံခြားရေးမူဝါဒရဲ့ကြောယိုဖြစ်လာအောင်သူလုပ်ခဲ့တာပေါ့နော်အဲဒါကြောင့်မို့လို့လဲသူကဒီခုနကတော့ငြိမ်းချမ်းဖော်ဆောင်မှုတွေလုပ်နိုင်ခဲ့တာဖြစ်တယ်လေအထူးသဖြင့် Middle East ပါပေါ့နော်သူရဲ့လမ်းစဉ်ကတော့ American ကဒီ strong ဖြစ်တဲ့ super power ဆိုတာပြဖို့အတွက်စစ်ပွဲနဲ့ပြเสียမှာမလို့ငြိမ်းချမ်းရေးဖော်ဆောင်မှုတွေနဲ့ပြရမယ်ဆိုတော့သူရဲ့လမ်းစဉ်ရှိတယ်သူယုံကြည်ခဲ့ရပေါ့နော်ဒါဝင်လဲတချို့တွေကဝေဖန်ကြရပေါ့နော်ပြော့ပြောင်းနေဆိုပြီးတော့တော်တော်လဲအခုချိန်မှာတော့ကျွန်မမြင်တော်တော်များများတော့ဒီဂုံယူလေးစားမှုတွေအားကျမှုတွေကျန်ခဲ့တယ်ဟိုကျွန်မတော့ဟိုလူပုံကိုတယောက်အနေနဲ့ပေါ့နော်ဒါနှစ်တရာအထိအသက်ရှင်သွားပြီးတော့မှသူဖော်ဆောင်ခြင်းနဲ့သူရဲ့ရည်မှန်းချက်ကိုနောက်ဆုံးချိန်ထိဆက်လက်ပြီးတော့ဖော်ဆောင်သွားနိုင်ခဲ့တဲ့လူတယောက်အနေနဲ့အမတန်ဟိုလေးစားအကြဂုံယူမိပါတယ်ဒါအများရန်ကျွန်တော်တို့အမှန်ရနေကြမှာပါဒီလိုသမရမျိုးဟုတ်ကဲ့ပါ
ဒါကတော့လူခွေးလှုပ်ရှားသူမဝဝင်သူကဒီသူအမှန်ရနေမဲ့
အမေရိကန်သမ္မတဟောင်းဂျီမီကာတာနဲ့ပတ်သက်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်ရှင်။အခုဒီသမ္မတဟောင်းဂျီမီကာတာရဲ့ဒီနိုင်ငံတော်စာပနာအခမ်းအနားပေါ့လေ။တိသက်ဒီနိုင်ငံကောင်းဆောင်တွေတက်ရောက်တဲ့အခမ်းအနားကိုအခုဝါရှင်တန်မြို့တော်မှာရှိတဲ့ National Cathedral ဘုရားရှိခိုးကျောင်းမှာအခုနောက်ထပ်ဆက်ကမှအတွင်းမှာပဲစတင်တော့မှာဖြစ်ပါတယ်။ဆိုတော့ဒီဘုရားရှိခိုးကျောင်းထဲမှာတော့အခုလက်ရှိမြင်တွေ့နေရတာကတော့ဒီလက်ရှိသမ္မတAmerican တမရတွေပေါ့လေတက်ရှိထင်ရှားရှိနေကြတဲ့ American တမရဟောင်းတွေဖြစ်တဲ့ဘရက်အိုဘားမားတွေ့ရပါတယ်တမရဟောင်း Donald Trump သူကအခုလက်ရှိရွေးကောက်ခံတမရလည်းဖြစ်ပါတယ်တမရ Trump နဲ့သူ့ရဲ့ဇနီးကိုလည်းတွေ့ရပါတယ်တခါနောက်တခါဒီတမရဟောင်းဖြစ်တဲ့ George W. Bush နဲ့သူ့တမရကတော့ဟောင်းပေါ့လေသူ့လည်းတွေ့ရတယ်နောက်တခါဒီတမရဟောင်း Clinton တို့လည်းသူတို့လင်မယားလည်းအခုဒီခန္ဓာတက်ရောက်ဖို့အတွက်ကိုဒီနိုင်ငံတော်ဖျားချောင်းထဲမှာရောက်ရှိနေတာအခုတွေ့နေရပါတယ်ရှင်ဆိုတော့တမရဟောင်းဂျီမီကာတာဆိုလို့ရှင်ပေါ့နော်ဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာတဝန်းကဒီငြိမ်းချမ်းရေးဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုပို့ပြီးတော့ကောင်းမွန်တိုးတက်ဖို့အတွက်တခါဒီကျန်းမာရေးတွေပို့ပြီးတော့ကောင်းမွန်ဖို့အတွက်သူတည်ထောင်ခဲ့တဲ့ကာတာဆန်နာကနေပြီးတော့အများကြီးသူအကျိုးပြုလုပ်ခဲ့ပါတယ်ဒါတွေနဲ့ပတ်သက်လို့လည်းဒီနိုင်ငံကမ္ဘာတဝန်းမှာရှိကြတဲ့နိုင်ငံတွေရပြည်သူတွေဒီသူ့ရဲ့ဆွမ်းဆောင်မှုတွေကိုလက်တွေ့ခံစားရတဲ့သူတွေအားလုံးကတော့သူ့အမှတ်ရနိုင်ကြမယ်ထင်ပါတယ်ရှင်ကျမတို့ဒီအခုဓာတ်ရိုက်ထုတ်လွှင့်မှုကိုမင်းချင်းရောက်နေတယ်မင်းချင်းတဲ့ပေါ့လေဓာတ်ရိုက်အမေးဖြေလုံနိုင်မှုအတွက်ကိုလည်းစ조사နေပါတယ်လုံချိုရေးအခက်အခဲတွေအများကြီးရှိတဲ့ကြားကလည်းမင်းချင်းကျမတို့သူမြင်နေတွေ့နေရတာကိုတော်တော်ရှင်တွေကိုပြောပြနိုင်ဖို့အတွက်ကိုလည်းသူစ조사နေပါတယ်ဆိုတော့မင်းချင်းတဲ့အဆက်အသွယ်ရတဲ့အချိန်မှာပဲဒီဓာတ်ရိုက်ထုတ်လွှင့်မှုကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒါကတော့2025ဒီဇန်နဝါရီလ9ရက်ကြာသာရေဒီညပဲ view မြန်မာဝိုင်းအစီအစဉ်တွေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီကနေ့ကတော့ဒီသမရဟောင်းဂျင်ဘီကာတာရဲ့ဒီဇာပနာအခမ်းအနားကိုအထူးအစီအစဉ်တွေဖြစ်နေထုတ်လွှင့်ပေးနေပါတယ်အခုဒီဓာတ်ရိုက်ထုတ်လွှင့်မှုအစီအစဉ်မတိုင်ခင်မှာကြာသာရေဒီညပိုင်းမှာထုတ်လွှင့်ပေးနေကြအစီအစဉ်တစ်ခုကိုအရင်ဆုံးထုတ်လွှင့်ပေးပါရစေဒါကတော့ဒီဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်မျိုးဆက်တဲ့ drone kit အစီအစဉ်ဖြစ်ပါတယ်ရှင်
ဝေဥတော်လိုင်းရေးဟာဉာဏ်ပညာကိုအခြေခံတဲ့လှုပ်ရှားမှုဖြစ်တဲ့အတွက်ဤပညာကိုသုံးပြီးယန္တုကိုခြေမုံးမှုစ조사ရပါတယ်ဒီအထက်မှာဒရုန်းစစ်စင်ရေးဟာအထင်ရှားဆုံးနဲ့အထက်ရောက်ဆုံးဖြစ်ပါတယ်ကောင်းကင်ကရုတ်တံရိုက်ကူးဖို့ရွယ်ပြီးအသုံးပြုခဲ့တဲ့အရက်သုံးအပျော်တန်းဒရုန်းလေယာဉ်လေးတွေကိုဘုံသီးတက်ပြီးစက္ကစတပ်သားတွေအပေါ်မှာပြုတ်ချနိုင်တဲ့အတတ်ပညာကြောင့်တော်လိုင်းရေးတိုက်ပွဲတွေအောင်မြင်နေတာလို့သိရပါတယ်စစ်ကောင်စီကလေရင်ကြီးတွေကိုတုံးပြီးအရတားနဲ့ဒုက္ခတဲ့စကားတွေကိုဘုံကျဲတိုက်ခိုက်နေချိန်မှာတော်လှန်ရေးတပ်သားတွေကဒရုန်းကိုဘုံတက်ပြီးစစ်ကောင်စီတပ်သားတွေအပေါ်မှာဖြောက်ချနိုင်တာတွေ့ရပါတယ်ပေါ်ပါတဲ့ကင်မရာလေးတွေတက်ဆင်ပြီးဓာတ်ပုံရိုက်ကူးရေးအတွက်အသုံးပြုနေတဲ့ဒရုန်းတွေကိုလေးလံနဲ့ဘုံသီးတက်ပြီးမောင်းနှင်ရတာမလွယ်ပါဘူးဒါပေမဲ့လူအင်အားများစွာမလိုအပ်ပဲကိုင်းကျွဲမောင်းနှင်သူအတွက်အန္တရာယ်ကင်းတဲ့အားသာချက်ကြောင့်ဒရုန်းစစ်စင်ရေးကိုမြင့်တင်လာခဲ့တာအတော်လေးအောင်မြင်နေပြီဖြစ်ပါတယ်ပထမပိုင်းမှာဘုံဒီအပေါ်စားကိုသုံးနိုင်တဲ့ဒရုန်းကိုသုံးနိုင်ပြီမဲ့တနည်းလောက်အတွေ့အကြုံရလာတဲ့အခါမှာဖြစ်အားကောင်းတဲ့ဘုံသူတွေကိုတည်ဆောင်ပြီးဖြုတ်ချနိုင်ပါလေဤနာဂါခေါ်ရိုင်ဖယ်ဘုံသီး60မမမော်တာဘုံသီးစတဲ့ဘုံသီးတွေကိုတဲဆောင်နိုင်တဲ့ဒရုန်းတွေကိုတီးထွင်လာနိုင်တာဟာတော်လှန်ရေးရဲ့အားသာချက်ဖြစ်ပါတယ်တော်လှန်ရေးအဖွဲ့တိုင်းမှာဒရုန်းတပ်ဖွဲ့ရှိပြီးနာမည်အမျိုးမျိုးနဲ့စစ်စင်ရေးမှာပါဝင်တိုက်ခိုက်နေကြပါတယ်အစောဆုံးဒရုန်းသုံးဆွဲသူတွေထဲမှာကရင်ပြည်နယ်မှာအဓိကလှုပ်ရှားနေတဲ့ Federal Wing အဖွဲ့ဟာထင်ရှားပါတယ်2020မှာ drone ပြန်သန်းမှုအကြိမ်ပေါင်း400ကျော်လုံနိုင်ပြီးစက္ကစတပ်ဖွဲ့ဝင်200လောက်ကိုချိန်မုံနိုင်ခဲ့တယ်လို့သိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ139စစ်စင်ရေးလုပ်တဲ့အခါ drone တွေကိုယာနဲ့ရှိပြီးသုံးတဲ့အတွက်စက္ကစတပ်အထိနာသွားပါတယ်။မျိုးဆက်သစ်ညံသွားပုံကိုနားမလဲတဲ့စက္ကစဥက္ကဋ္ဌမင်းအောင်လှိုင်ကနိုင်ငံခြားပညာရှင်တွေပါဝင်တိုက်ခိုက်တယ်လို့ဆွဆွဲပြောဆိုကြောင်း2024ဇန်နဝါရီထုတ် RFA သတင်းမှာပေါ်ပြပါတယ်ဒရုန်းစစ်စင်ရေးဟာမျိုးဆက်သစ်တွေရဲ့တီထွင်မှုသာဖြစ်ပါတယ်မ မဟာမိတ်အဖွဲ့တစ်ဖွဲ့ဟာစစ်စင်ရေးတစ်ခုလုံးမှာဘုံဘုံတောင်းချီပြီးဒရုန်းကနေကျဲချနိုင်ခဲ့ပါတယ်မန္တလေး PDF ရဲ့ဒရုန်းအဖွဲ့ကိုအင်ဂျင်နီယာကျောင်းသားနှစ်ဦးကဖွဲ့စည်းတာအခုဆိုရင်အဖွဲ့ဝင်50ကျော်နေပါပြီအဖွဲ့ဝင်၃ပုံ၃ပုံကအမျိုးသမီးတွေဖြစ်ပါတယ် 3D printer ကိုသုံးပြီးဒရုန်းမှာသုံးမဲ့ဘုံသီးတွေကိုထုတ်လုပ်နိုင်စွမ်းရှိတဲ့အဖွဲ့ပါပဲဒါအန်မျိုးသားတပ်မှစစ်တင်တန်းတက်ပြီးဒါအင်းရဲဘော်တွေနဲ့အတူစစ်ဆင်ခဲ့တဲ့ဗမာတပ်ဖွဲ့ဖြစ်ပါတယ်ဒါအန်တပ်ဖွဲ့ဟာဒရုန်းဘုံသီးတွေကိုကိုယ်တိုင်ထုတ်လုပ်ပြီးဘုံသီးမျိုးစုံအများအပြားကျဲချနိုင်တာကြောင့်ဒရုန်းခေတ်ကိုရောက်လာပြီလို့ဒါအန်တပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်တိုင်အိုက်ကျော်ကပြောကြောင်းအေယာဝတီသတင်းမှာပေါ်ပြပါတယ်ပထမပိုင်းမှာတော့ပြင်မှတ်ကိုထိမှန်ဖို့အခက်အခဲရှိပေမဲ့တဲ့အတွင်လက်ကျင်ရင်းနဲ့သူတင်တနာလုပ်တဲ့အခါမှာပြင့်မှတ်ကိုတည့်တည့်ထိမအောင်ဘုံကျဲချနိုင်တဲ့အဆင့်ကိုရောက်လာပါတယ်ပြင့်မှတ်ကိုတိတိကျကျပြင့်မှတ်တဲ့ဒရုန်းတပ်ဖွဲ့ဟာတော်လိုင်းရဲ့အင်အားစုတွေကိုလေချောင်းပစ်ကူနဲ့လက်နဲ့ပစ်ကူလုပေးနိုင်တဲ့ပုံစံမျိုးဖြစ်လာပါတယ်မြေပြင်တပ်ဖွဲ့တွေရဲ့တောက်စုရဲ့အတိုင်းအချင်းတို့အတွင်းမှာဒရုန်းတပ်ဖွဲ့ကချိန်ပုံးရေးတိုက်ပွဲဆင်နွှဲနိုင်တာစကားဆရဲ့လေချောင်းပစ်ကူတဲ့ပေါ်ပြီးထိရောက်ပုံရပါတယ်အခုတော့လော်ယုံလုံးစင်ကင်းတောက်ဘုံကျဲတာမျိုးတွေမကပဲမြေပြင်တိုက်ပွဲကိုအပေါ်ကကြည့်ပြီးအမိန်ပေးညွှန်ကြားနိုင်တဲ့အဆင့်ဖြစ်နေကြောင်းသိရပါတယ်ဒရုန်းသုံးတဲ့အတွက်စစ်စင်ရေးထိရောက်အောင်မြင်တာကိုစကားစသဘောပေါက်သွားတဲ့အခါမှာတရုတ်အကူအညီနဲ့ဒရုန်းတင်တန်းတွေပေးတယ်လို့ CDM ဘိုးကြီးဇင်ရောကလွန်ခဲ့တဲ့လကRFA နဲ့တွဲဆုံမင်းမြန်းကမှပြောသွားပါတယ်တရုတ်လုတ်ကင်းတောက်ဒရုန်းနဲ့တိုက်ခိုက်ရေးဒရုန်းတွေကိုကျဲကျဲပြက်ပြက်အသုံးပြုရတယ်လို့ဆိုပါတယ်စကစအရာရှိဦးစီးတဲ့ဒရုန်းအဖွဲ့ကိုပြည်ထန့်ဖွဲ့စည်းပြီးတက်တက်ကြီးအဆင့်အထိဒရုန်းသုံးနိုင်အောင်တင်တန်းပေးနေပါတယ်ဒါပေမဲ့တစ်တုံညာနေခုနှစ်၃ညနောင်စစ်စင်ရေးကလာအထိတော်လိုင်းရေးတပ်ဖွဲ့တွေဟာဒရုန်းနည်းပညာမှာစကစထက်တဲ့အများကြီးသားနေတာသိရပါလေ။ဒါကြောင့်အရေးပါတဲ့စခန်းကုန်းနဲ့ဗျူဟာကုန်းတွေမှာဒရုန်းကာကွယ်ရေးဂျင်မာတွေအများအပြားစက္ကစကတပ်ဆင်ထားတဲ့အတွေ့တော်လိုင်းရေးဒရုန်းဖွဲ့တွေကထိုးပေါက်ဝင်ရောက်ပြီးတိုက်ခိုက်နေရတယ်လို့ဆိုပါလေ။ဒရုန်းအသုံးများတဲ့တော်လိုင်းရေးတပ်တွေထဲမှာစကိုင်းတိုင်းမြောင်မြို့နယ်ကကြီးကြီးအားအမျိုးသမီးဒရုန်းအဖွဲ့လည်းပါဝင်ပါလေ။ကြားခင်စင်ကောင်းဆောင်တဲ့အမျိုးသမီးရဲ့ဒရုန်းအဖွဲ့ဟာသူတို့လုပ်တဲ့ drone ဘုံသီးတွေကိုအညာချမ်းသီးလို့အမည်ပေးထားပါတယ်။အညာချမ်းသီးဒဏ်ကိုခံကြရတဲ့စက္ကစစစ်သားဥယျာဉ်လဲဒီနေ့တခြားတိုးပွားနေကြောင်းသိရှိရပါတယ်ခင်ဗျာ
။ဒါကတော့ဥအောင်ခင်တင်ဆက်တဲ့အစီအစဉ်ဖြစ်ပါတယ်ရှင်။အခုတော့ကျမတို့ဒီကနေ့အထူးအစီအစဉ်ကိုပြန်ပြီးတော့မှဆက်ပြရစီ။ဒါကတော့ဒီကွယ်လွန်သွားတဲ့သမရဟောင်းဂျီမီကာတာရဲ့ဇာဗနာအခမ်းအနားပေါ့လေဒီဝါရှင်တန်မြို့တော်မှာရှိတဲ့ National Cathedral ဘုရားရှိခိုးကျောင်းမှာအခုကျွန်တော်တို့အတန်လှည့်နေတဲ့အချိန်မှာပဲကျင်းပနေတဲ့ဇာဗနာအခမ်းအနားကျောင်းကိုဆက်ပြီးတော့ပြောပါမယ်အခုအဲ့ဒီဇာဗနာအခမ်းအနားကိုတရားအတန်လှည့်ဖို့အတွက်ကိုမိုင်းရင်ကျင်းနိုင်လေအဲ့ဒီမှာရောက်နေပါတယ်ဆိုတော့အခုအရင်ဆုံးကတော့ဒီသူ့ရဲ့ဇာဗနာအခမ်းအနားအတွက်ကိုဒီသမရဟောင်းဂျေမီကာတာရဲ့ရုပ်အလောင်းပေါ့နော
်
ဘုရားရှိခိုးကျောင်းတွေကိုတည်သွားဖို့လို့အခုပြင်ဆင်နေတာအခုမြင်နေရပါတယ်အဲ့ဒါတိုက်ရိုက်ကျမတို့ထောက်ထွင်ပြသပါရစေရှင
်ဟုတ်ကဲ့
မိုင်းရင်ဇင်လည်းရောင်းနေပြီထင်ပါတယ်မိုင်းရင်ဇင်ကြားရပြီလားရှင်စကားပြောဖို့အဆင်ပြေပြီလား
ဟုတ်ကဲ့တော်တော်လေးကြားမယ်စကားပြောလို့ရပြီ
ဟုတ်ကဲ့ပါ
ပြောလို့ရပါပြီစစောကရုပ်အလောင်းကိုရုပ်ကလတ်ကိုပေါ့နော်သူတို့ဒီဘုရားရှိခိုးကျောင်းတွေကိုနိုင်ငံတော်ဘုရားရှိခိုးကျောင်းတွေကိုသူတို့မတည်ခင်ပါပေါ့နော်သတင်းတောက်တွေအားလုံးကိုသူတို့ဘူးမှပြောခင်မပေးထားဘူးပေါ့လေအဲ့တော့ကျမတို့သတင်းတောက်တွေအကုန်လုံးကရက်ဆောင်ရက်ပြီးတော့ဒီရုပ်ကလပ်ကိုဒီဘုရားရှိခိုးကျောင်းနဲ့ဝင်တဲ့အခြေကိုကျမတို့စောင့်နေရတာပါအဲ့ဒါကြောင့်အခုမှပြောလို့ရပြီရှင်ကျမတို့ခွင့်ပြုပါပြီ
ဟုတ်ကဲ့ပါရှင်မိုင်းရှင်ဆိုတော့အခုမကြခင်မိနစ်ပိုင်းတွင်းမှာပဲစတော့မယ်ဒီဇာပနာအခမ်းအနားကြလို့ရှိရင်တမရလက်ရှိတမရပေါ့လေဂျိုးဘိုက်တန်ကလည်းဒီတမရဟောင်းဂျင်ဘီကာတာရဲ့ဆန္ဒအရာပေါ့နော်သူအမှတ်တရစကားပြောဖို့ရှိနေပါတယ်ဆိုတော့တခြားရောဘယ်သူတွေပြောဖို့အစီအစဉ်တွေရှိတယ်လို့မိုင်းရှင်သိထားပါလေရှင
်ဟုတ်ကဲ့အဲ့တော့ဟိုအဲ့ဒီအစီအစဉ်နေလဲဟိုဒီမှာဟိုပြောပြမှာပေါ့နော်အခုတော့လက်ရှိဒီသူတို့ရုပ်ကလပ်ကိုဘုရားရှိခိုးကျောင်းထဲကို သူစေဆောင်သွားတာပေါ့လေဒါတကယ်ဟိုနိုင်ငံတော်အာတကယ်ဂုဏ်ဒီဝိုင်းနေပေါ့နော်သမရာကိုသူတို့ဟိုဂုဏ်ကျူတာပေါ့လေသမားတို့သိရပါတယ်တကယ်ကိုဟိုနိုင်ငံတော်အလံနဲ့ပေါ့လေအဲတကယ်ဒီရေတက်အမေရိကန်ရဲ့ရေတက်ဂုဏ်ကျူဒီတီဟိုပေါ့နော်ဂုဏ်ကျူတက်နေပေါ့နော်ဒီသမရာဟောင်ဂျမီကာတာရဲ့ကျို့လောင်းဒီရုပ်ကလပ်ကိုသူတို့တင်ဆောင်ပြောပါတော့ခုဂုံပြူတာဖြစ်ပါတယ်အဲ့တော့ဒီစောစောကမက်တဆုပြောသားတယ်လို့ပဲပေါ့နော်ဒီဟိုသမရဗိုက်တန်မပြောခင်မှာတော့ဒီသမရဂျင်ဘီကာတာရဲ့မိသားစုကဒီတာသမီတွေပေါ့လေသူတို့ကလည်းဂုံပြူသူတို့အဖေအဖိုးနဲ့ပတ်သက်ပြီးတော့ဂုံပြူအမှားစကားတွေအဂုံပြူစကားတွေပြောကြမယ်ပြီးလို့ရှိရင်တော့သမရဗိုက်တန်ကပေါ့နော်သူနဲ့လည်းငယ်ချင်းဖြစ်တဲ့ဒီသမရဟောင်းဂျင်မီကာတာနဲ့ပတ်သက်ပြီးတော့အမတ်တရားဒီအောင်းမေးပွဲဒီဂုံပြူစကားကိုလည်းပြောကြဖို့ရှိပါတယ်။အခုစောစောကပြောကြတဲ့အတိုင်းပေါ့နော်ဒီသမရဟောင်းနေရာလည်းအထက်မှာသူတို့ရောက်ရှိနေတယ်။အဲ့အတွက်လည်းလုံခြုံရေးနေရာတော့လောလောဆယ်ဟိုတင်းတင်းကြပ်ကြပ်
ဟုတ်ကဲ့ပါရှင်ဆိုတော့ဒီဇာပနာခန္ဓာပေါ့လေဒီအမတ်တရားခန္ဓာဒီမပြောခင်မှာအခုလက်ရှိဘုရားရှိခိုးကြောင့်နဲ့မှမြင်နေတဲ့ဟိုမြင်ကွင်းလေးကိုပြရင်းနဲ့ပဲဒီနောက်ခံလေးပြောပြပါမယ်ဆိုတော့ဒီကနေ့စည်ရေးအရာပေါ့နော်ဒီအမတ်တရားစကားပြောဖို့ရှိတဲ့သူတွေကတော့ဒီသမရာဟောင်းဂျယ်ရယ်ဖော့ဒ်ရဲ့သားအငယ်ဆုံးဖြစ်တဲ့စတီဖော့ဒ်ကပြောဖို့ရှိပါတယ်နောက်တစ်ခါဒီဒုသမရာဟောင်းဝေါ်လ်တာမွန်ဒေးလ်ရဲ့သားအငယ်ဆုံးဖြစ်တဲ့တက်မွန်ဒေးလ်တစ်ခါသမရာကာတာလက်ထက်မှာတော့ဒီအင်ဂျူရောပေါ့နော်ပြည်တွင်းမူဝါဒရေးရာအကြံပေးလုပ်ခဲ့တဲ့တန်တမန်ဟောင်းစတူဝတ်အိုင်ဇန်စတက်တခါဂျင်မီကာတာရဲ့မြီးဖြစ်တဲ့ဒီဂျေးဆင်ကာတာတို့ပြောပါမယ်ပြီးရင်တော့သမရဂျိုးဘိုက်ဒန်ကနေပြီးတော့မှဒီသမရဂျင်မီကာတာရဲ့ဆန္ဒအရာပေါ့လေသူကပြောမယ်ဆိုတော့ဒီနိုင်ငံတော်ဖျားရှိခိုးချောင်းမှာသီးသန့်ပြုလုပ်တဲ့ဇာပနာအခမ်းအနားမှာဒီလက်ရှိသမရဂျိုးဘိုက်ဒန်အမတ်တရားစကားပြောရတဲ့ဒီနောက်ခံအကြောင်းလေးကိုလည်းဒီနေရာမှာပြောပြချင်ပါတယ်ဆိုတော့သမရဟောင်းဂျင်မီကာတာနဲ့သမရဂျိုးဘိုက်ဒန်တို့ကပုံကိုရေးအရာအမတန်မှဟိုတော်တော်လေးခင်မင်ရင်းနှီးကြသူတွေဖြစ်ပါတယ်ဒီ1980ပြည့်နှစ်တွေပိုင်းတွေတုန်းကပေါ့နော်ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုဖြစ်နေတဲ့ဒီဂျင်မီကာတာကိုအဲ့ချိန်တုန်းကဒီအထက်လွှတ်တော်အမတ်ဖြစ်နေတဲ့ဂျိုးဘိုက်ဒန်ကဒီသမရအဖြစ်နဲ့ဝင်ပြီးတော့မှအရွေးခံဖို့အတွက်ကိုတိုက်တွန်းခဲ့တယ်ဆိုပြီးတော့မှဒီသမရဟောင်းဂျင်မီကာတာပြောပြဘူးထားတာရှိပါတယ်ဆိုတော့ဂျင်မီကာတာသမရလောင်းအဖြစ်ဝင်ပြိုင်ဖို့ကြိုးစားတဲ့အခါမှာလည်းဒီဂျိုးဘိုက်ဒန်ကပေါ့နော်သူပထမဦးဆုံးလူသိရှင်ကြားပဲဒီထောက်ခံတဲ့အထက်လွှတ်တော်အမတ်တယောက်ဖြစ်ခဲ့ပါတယ်ဆိုတော့သူတို့တယောက်ရဲ့ဒီရင်းနှီးမှုဟာဆိုလို့ရှိရင်တစ်ပေါင်း90ထဲမှနေရှိခဲ့ပါတယ်ဆိုတော့သူကွယ်လွန်သွားခဲ့လို့ရှိရင်အမတ်တရားစကားပြောဖို့အတွက်ကိုဒီသမရဟောင်းဂျင်မီကာတာကိုယ်တိုင်ကသမရဂျိုးဘိုက်ဒန်ကိုရွေးချယ်ခဲ့တာဖြစ်ပါတယ်ဆိုတော့ဒါကတော့ဘာကြောင့်ဒီသမရဂျိုးဘိုက်ဒန်ဟိုအမတ်တရားစကားပြောရဲဆိုတော့နောက်ခံအကြောင်းဖြစ်ပါတယ်ဆိုတော့မိုင်းကြီးပြန်ပြီးတော့မေးချင်ပါတယ်ဆိုတော့သမရဟောင်းဂျင်မီကာတာဆောင်ရွက်ခဲ့မှုတွေကိုပေါ့နော်ပြန်ကြည့်ရင်သူသမရတာဝန်ယူခဲ့တဲ့အချိန်ထက်ကိုသူသမရတာဝန်တည်တံ့ပြီးတဲ့နောက်ပိုင်းဒီကာတာစန်တာတည်ထောင်ပြီးတော့မှဒီကဘာတဝမ်ပရာဟိတအလုပ်တွေဒီငင်းကြဲရဲ့အလုပ်တွေလုပ်ခဲ့တာကဟိုနိုင်ငံတကာရဲ့အသိအမှတ်ပြုမှုသူပို့ပြီးတော့မှရတယ်လို့ပြောရလဲမမှားဘူးပေါ့လေဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်လေဒီမြန်မာနိုင်ငံရွေးကောက်ပွဲတွေကိုဒီကာတာစန်တာကနေပြီးတော့လေ့လာဆောင်ကြည့်ခဲ့တာအပါအဝင်ပေါ့နော်မြန်မာနိုင်ငံငင်းကြဲရဲ့ဒီမိုကရေစီရေးတွေကိုအားပေးခဲ့ပါတယ်ဆိုတော့ဒီလိုမျိုးဒီသူ့ရဲ့ဆွမ်းဆောင်မှုတွေကအခုဒီဇာပနာအခမ်းအနားကိုတက်ရောက်နေကြတယ်ပေါ့နော်နိုင်ငံဆောင်ကခေါင်းဆောင်တွေဧည့်သည်တော်တွေအထူးပဲအသိအမှတ်ပြုနေကြမယ်လို့ထင်ပါတယ်မင်းချင
်းဟုတ်ပါတယ်မတ်သက်စုအခုဒီသမရဟောင်းဂျင်မီကာတာကသူကသူသမရထမ်းဆောင်ခဲ့တဲ့1986ကနေ1980ထိဒီ၄နှစ်တာကာလအတွင်းမှာတော့သူတော်တော်လေးဟိုစိတ်ခေါ်မှုတွေအများကြီးကြုံခဲ့ရတယ်ပေါ့နော်သူတတန်းကာလမှာအောင်မြင်မှုတွေရှိသလိုသူဝေဖန်ထိုးနှက်ခံရတာအထူးသဖြင့်သူလွတ်တော်နေပေါ့နော်သူကတော်တော်လေးကိုဟိုထိတ်တိုက်တွေးခဲ့ရတယ်သမရလို့တော့ပြောရမှာပေါ့နော်ဆိုတော့အဲ့တော့လက်ထက်ဒီသူထမ်းဆောင်ခဲ့တဲ့သမရဒီ၄နှစ်တတန်းမှာသူတွေးခဲ့ရတဲ့သူယူခဲ့ရတဲ့သင်ကန်းစာတွေကိုကြည့်ပြီးတဲ့အခါမှာဒီသမရတတန်းပြီးသွားတဲ့အခါမှာသူဒီကဲငင်းချမ်းရေးပေါ့နော်အထူးသဖြင့်သူ့ကိုဟိုအဓိကဟိုဖေးလိုက်တဲ့အခြေအနေကတော့ဒီအစ္စရေးနဲ့အီဂျစ်ကြားမှာသူငင်းချမ်းရေးရအောင်သူရအောင်လုပ်ခဲ့တဲ့ဒီအတွေ့အကြုံကပေါ့နော်သူ့အတွက်ကိုတကယ်ကဘာကြီးတစ်ခုလုံးမှာငင်းချမ်းရေးရဖို့သူ့ကိုတွန်းအားပေးလိုက်တယ်လို့ပဲဖြစ်သွားပြီးတော့သူကဒီသမရတတန်ပြီးတဲ့နောက်ကကဘာငင်းချမ်းရေးအတွက်ကိုသူအမေရိကန်သမရဟောင်းတူ ไอ้ดีตมราฮาวนี่แท้มาตัวตะแกโอทุทุจาจาเนี่ยปอเนาะดีกระบะเย็นใจด้วยกูตูซ้อนส่องแก่ได้อะคูดีမြန်မာနိုင်ငံเนี่ยโหปะแตบีဆိုလို့ရှိရင်လေဒီမြန်မာဒီမိုကရေစီကြီးကိုตูဟိုတော်တော်လေးကိုဟိုအမေရိကန်တမရဟောင်းနေတယ်မှာပေါ့เนาะသူကိုယ်တိုင်မြန်မာနိုင်ငံကိုသွားပြီးတော့ဆောင်ရွက်ခဲ့တာတွေရှိတယ်ဒီမြန်မာစစောကလည်းကျမတို့ကြားခဲ့ရတဲ့အတိုင်းပဲပေါ့เนาะဒီမြန်မာလူထုခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံသူဆွေးနွေးခဲ့တာတွေရှိတယ်နောက်ဒီကျမတို့ဒီဒီမိုကရေစီခေါင်းဆောင်ဒီနိုင်ငံတော်အတိုင်းပင်နဲ့ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့လည်းသူကိုယ်တိုင်တွေ့ဆုံခဲ့တာမျိုးတွေရှိတယ်ဆိုတော့သူနောက်ပြီးတော့ဒီကဘာမှာထင်ရှားတဲ့ပုဂ္ဂိုလ်တွေပါဝင်တဲ့ဒီ eldersအဖွဲ့ကလည်းသူကိုယ်တိုင်ပါဝင်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်ကိုသူဟာဒီဇိုင်းမဲ့မဲ့ပေါ့နော်ပံ့ပိုးကူညီသွားတယ်။နောက်ပြီးတော့ထူးခြားချက်ကသူသမရသက်တမ်းရှိတဲ့အချိန်လုံးကပေါ့နော်ဒီအမေရိကန်နိုင်ငံမှာဒုက္ခသည်တွေလက်ခံဖို့ဆိုတဲ့ပြဋ္ဌာန်းချက်မှာသူဟာတကယ်ကိုဟိုသူသမရသက်တမ်းရှိတဲ့အချိန်မှာသူလုပ်ခဲ့တဲ့အတွက်ကိုအခုဆိုရင်ဒီအမေရိကန်နိုင်ငံအနေနဲ့ဒီကမ္ဘာဒုက္ခသည်တွေကိုဟိုလက်ခံဖို့ပေါ့နော်အခုဆိုမြန်မာနိုင်ငံဒုက္ခသည်တွေကိုလက်ခံနေလက်ခံနိုင်တာဟာလေဒီအခြေချနေထိုင်တာလေဒီသမရဂျမီကာတာသူဒီဖမ်းဆောင်ခဲ့တဲ့တက်တန်းထဲမှာသူကြာဖမ်းသူ့ရဲ့လုပ်ပိုင်권နဲ့ပေါင်ရက်သွားတဲ့အတွက်ပေါ့နော်ဒါအမေရိကန်နိုင်ငံဟာကမ္ဘာဒုက္ခသည်တွေရဲ့ခိုလုံရနိုင်ငံလေဖြစ်လာတာ
ဟုတ်ကဲ့ပါမန်နေဂျာဆိုတော့ပြောမယ်ဆိုရင်တော့ तू อ่ะတကယ် statement ပေါ့လေဒီနိုင်ငံကောင်းဆောင်ကောင်းတယောက်ဖြစ်တယ်လို့ကဘာတဝမ်းမှလည်း तू အများကြီး तू ကောင်းကျိုးဆောင်ရွက်ခဲ့တဲ့ကောင်းဆောင်ကောင်းတယောက်ဖြစ်တယ်လို့ပြောလို့ရတယ်ပေါ့လေဆိုတော့ဒီသမရဒီသမရဟောင်းဂျမီကာတာရဲ့ရုပ်အလောင်းကိုဒီကနေ့မနေ့9နိုင်မှာဒီလွတ်တော်အစားဦးပေါ့လေ Capital Hill လွတ်တော်အစားဦးကနေပြောအခုဒီဖျားเจ้าစီကိုတင်မလာခဲ့အထီကိုဒီ capital here လွှတ်တော်ဆောက်ဦးမှာလဲဒီအများပြည်သူတွေသွားရောက်ပြီးတော့ဂါရဝပြုနိုင်ဖို့အတွက်ကိုထားရှိတယ်ဗောလေအဲ့ဒီမှာလဲတနိုင်ငံလုံးကနေပြီးတော့မထောင်လဲချီပြီးလာပြီးတော့ဂါရဝပြုကြတာတွေ့ရပါတယ်ဆိုတော့ဒီအခုသူ့အလောင်းတည်လာတဲ့လမ်းတောက်လျှောက်မှာလဲသူ့ကိုဒီလမ်းဘေးကနေပြီးဆောင်ပြီးတော့နှုတ်ဆက်တဲ့နောက်ဆုံးနှုတ်ဆက်ကြတဲ့ပြည်သူတချို့လဲမြင်ရပါတယ်ဆိုတော့အခုရောဒီမိုင်းရင်ချင်းရောက်နေတဲ့ဒီ National Cathedral ဖျားရှိခိုးเจ้าမှာရောဒီလိုမျိုးလာပြီးတော့နောက်ဆုံးနှုတ်ဆက်သူတွေကိုရောမြင်ရလားရှင်
ဒီမှာကတော့တကယ်ဟိုအမေရိကန်နိုင်ငံကအချိန်တရဟိုဧည့်သည်တွေနောက်ပြီးပုဂ္ဂိုလ်တွေပဲလာပြီးတော့ဟောလာရောက်ခွင့်ရတဲ့နေရာဖြစ်တယ်ပေါ့ဗောနော်ဆိုတော့မက်ဆက်စုပြောလာတယ်လို့ပဲအဲကျမတို့အခုကင်မရာထောင်ထားတဲ့ဒီဒီတိုင်ကနေတိုက်တဲ့အတွက်ပေါ့နော်ဒီကြိုင်နေတော့ကျမလည်းနေပြောရတာဟိုဟာအခက်ခဲဖြစ်နေပါတယ်အဲ့ဒါဟိုကျမတို့ဒီရှိနေတဲ့ POE ပြည်သက်တွေကိုတောင်းပန်ပါတယ်အဲ့တော့ဒီဒီကင်မရာဟောင်းကာတာရဲ့ယုတ်ကလပ်ကိုဒီခုသူရဲ့တည်ဆောင်လာတဲ့နန်းတစ်ချောက်မှာပေါ့နော်ဒီဝါရှင်တန်ဒီစီမျိုးတော်မှာဆိုလဲဒီပြည်သူအများပြည်သူတွေကထွက်ပြီးတော့ပေါ့နော်လမ်းမတွေပေါ်မှာသူတို့ဒီဟိုဂုံနောက်ဆုံးနေနေပေါ့နော်သူတို့ဂုံပြူကြတယ်နောက်ပြီးတော့ဒီကနေပြီးတော့ဒီခန္ဓာအခု10နာရီကနေပြီးတော့ပေါ့နော်17နာရီအထိကျင်းပပြီးလို့ရှိရင်ဒီယုတ်ကလပ်ကိုဒီမယ်ရီလန်ဒီအန်ဒရူးလေစိတ်ကနေပြီးတော့ဒီစစ်လေရင်နဲ့ပေါ့နော်သူယုတ်ကလပ်ကိုတည်ဆောင်ပြီးတော့သူ့မွေးရစာတီဂျော်ဂျီယာကိုတည်သွားတဲ့အချိန်မှာလေအဲ့ဒီဒီသူ့မွေးရစာတီမြို့တလျှောက်ဒီလမ်းတလျှောက်မှာလေဒီပြည်သူတွေရာပေါ့နော်သူ့ရဲ့ယုတ်ကလပ်ကိုနောက်ဆုံးအနေနဲ့ဖတ်ပြီးတော့ဂါဘရာပြုကြဖို့ရှိပါတယ်
ဟုတ်ကဲ့ပါဆိုတော့လက်ရှိအခုကျင်းပနေတဲ့ဒီ National Cathedral ဘုရားရှိခိုးကျောင်းနဲ့ဇာပနာနိုင်ငံတော်ဇာပနာပေါ့လေသီးသက်ဇာပနာခန္ဓာကိုတော့ American သမ္မတတွေအားလုံးတက်နေတာတွေ့ရပါတယ်ဆိုတော့တခြားဒီနိုင်ငံကောင်းဆောင်တွေလည်းအထူးဧည့်သည်တော်တွေပေါ့လေတက်နေကြတယ်ဆိုတော့လုံခြုံရေးကလည်းတော်တော်လေးတင်းကျပ်ထားပါတယ်ဆိုတော့မိုင်းချင်းကိုယ်တိုင်ရောအခုလိုမျိုးဒီဓာတ်ရိုက်ပေါ့နော်အတန်လွှင့်နိုင်ဖို့အတွက်ကိုဘယ်လောက်သွားပြီးတော့မှပြင်ဆင်ရတယ်ဆိုတာကိုလည်းဒီကျမတို့ဒီ VOA ပရိသတ်တွေသိဖို့နည်းနည်းလေးပြောပြပါလားရှင်
ဟုတ်ကဲ့ဒီခုခန္ဓာစဖို့ဒီ9နာရီခွဲလောက်မှာစမဲ့အစီအစဉ်တက်ကိုကျမတို့ဒီသတင်းတောက်တင်နေနေပေါ့နော်ဒီဒီ National Capital နိုင်ငံတော်ဒီနိုင်ငံရဲ့ဒီဖျားချခိုးချောင်းကြီးကိုကျမတို့မနေ့6နာရီခွဲတဲ့အရောက်လာခဲ့ရပါတယ်အရောက်လာခဲ့ရပြီးတော့အဲ့ဒီမှာပေါ့နော်တို့ဒီလုံခြုံရေးရကျမတို့တွေကိုဒီလုံခြုံရေးဂိတ်တွေကိုဖျားရတယ်နောက်တို့ပေးထားတဲ့သတ်မှတ်ထားတဲ့ဒီသတင်းတောက်ကတ်တွေနဲ့ပေါ့နော်ကျမတို့ပြပြီးတော့အဲ့လိုအစစ်စစ်ကျမတို့မနေ့6နာရီခွဲရပါတော့လာပြီးတော့ရောက်ရှိနေရတာဖြစ်ပါတယ်အခုလိုဒီရာသီဥတုပေါ့နော်အခုဆိုအိတ်ခဲပြီးတော့လေတိုက်တာအရန်ပြင်းထန်နေပြီမဲ့လေအဲဒီကျမတို့သတင်းတောင်းတိန်လိုရဲပေါ့နော်ဒီတမရာဟောင်းဂျမီကာတာရဲ့ဒီယုတ်ကလပ်ကိုနောက်ဆုံးနေနဲ့လာပြီးတော့ဂါဝရပြုချတဲ့ပြည်သူအများအပြားကိုလည်းကျမတို့တွေ့ရပါတယ် ဆိုတော့ဒီညနေတော့မဟုတ်ဘူးเนาะသူတို့ဒီလမ်းမတွေပေါ်မှာလည်းအဲ့လိုမျိုးဂုဏ်ပြုကြတယ်ဆိုတော့ဒီအခုဒီတမရာဟောင်းဂျီမီကာတာကနောက်တစ်ခုဆက်ဆက်နေတာကြတော့ဒီအရင်အခုတက်တော့မယ်ပေါ့เนาะဒီရွေးကောက်ခံတမရာဒေါ်နယ်ထရန့်အရင်တမရာလက်ထက်တော့ဟာဆိုလို့ရှိရင်အဲ့ထရန့်ရဲ့အဲမေတ္တာရခံချက်နဲ့ပေါ့เนาะတမရာဟောင်းဂျီမီကာတာဟာမြောက်ကိုရီးယားနိုင်ငံကိုသွားရောက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးစကားပြောခဲ့တဲ့ပထမဦးဆုံးတဲ့အမေရိကန်သမ္မတဟောင်းတဦးလည်းဖြစ်တယ်ပေါ့နော်ဆိုတော့သူ့ရဲ့ဒီငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အဲဒီလုံဆောင်ချက်တွေကိုအခုဒီအမေရိကန်သမ္မတဆက်ဆက်ကအတိအမှတ်ပြုခဲ့တဲ့ပြင်အခုဒီမကြခင်ဒီကျန်းသစ္စာချင်းဆိုပြီးသမ္မတတာဝန်ယူရောမဲ့ဒေါ်နယ်ထရန့်ကိုယ်တိုင်ကလည်းဒါတကယ်ကိုသူ့ရဲ့ဒီသမ္မတဟောင်းဂျီမီကာတာရဲ့ငြိမ်းချမ်းရေးဆက်ဆောင်နေပေါ်မှာလည်းအတိအမှတ်ပြုထားတာဖြစ်ပါတယ်
ဟုတ်ပါရဲ့မင်းကြီးအခုဒီဇာပနာအခမ်းအနားကိုလည်းတမရရွေးကောက်ခံတမရထရန့်တက်ရောက်တာတွေ့ပါရဲ့ရှင်ဆိုတော့အခုမင်းကြီးပြောနေတဲ့အချိန်မှာပဲသူ့ရဲ့ရုပ်အလောင်းကတော့ဒီဖျားရှိခိုးကြောင်းတည်းကဒီအခမ်းအနားကျင်းပမဲ့နေရာကိုရောက်သွားပြီပေါ့လေဆိုတော့ဒီအခုလုံမဲ့အခမ်းအနားကတနာ yı ကြာမှာကျင်းပမှာဖြစ်ပါတယ်ဆိုဆိုကပြောသလိုပဲဒီတမရဂျိုးဘိုက်တန်အပါအဝင်ပေါ့လေဒီသူရွေးချယ်ထားတဲ့သူတွေကနေပြီးတော့မှအမတ်တရားစကားတွေပြောကြမှာဖြစ်ပါတယ်ဆိုတော့တနာ yı ပြီးသွားရင်ဒီ Washington Center ချိန်မနေ့17နာရီအချိန်ကြာရင်တော့ဒီဇာပနာအခမ်းအနားအစီအစဉ်ကပြီးမှဖြစ်ပါရယ်ပေါ့လေဆိုတော့ဒီခန်းနာပြီးသွားလို့ရှိရင်နောက်ဆက်ပြီးတော့ဒီကနေ့ဘာခန်းနာစီစဉ်တွေဆက်ပြီးတော့ရှိတယ်ဆိုတာလည်းမိုင်းရင်သိထားသလောက်ပြောပြပေးပါရှင်
။ဟုတ်ကဲ့အဲ့တော့ဒီသူ့ရဲ့ဒီတမရာဟောင်းဂျီမီကာတာရဲ့အတိဝေးရမြေဖြစ်တဲ့ဂျော်ဂျီယာကိုဒီအဲ့ဂျော်ဂျီယာမှာပေါ့နော်ဒီယုတ်ကလပ်ကိုဟိုတို့နောက်ဆုံးနေနေမိသားစုအတိုင်းဝိုင်းနေပဲတို့တီးတက်ဒီစကြုံမှာအဲတီးတက်ပေါ့နော်မြို့နယ်မှာဖြစ်ပါတယ်။ဆိုတော့သူဟုတ်ကဲ့လေတိုက်နေတဲ့အတွက်ဒီကင်မရာတိုင်ကလည
်းရပါတယ
်ကြောက်မလို့ဖြစ်သွားပါတယ်ဟုတ်ကဲ
့
အဲ့ဒီခါမှာအဲ့တော့နောက်ဆုံးကတော့ဒါသူ့ရဲ့ဒီစနီးစနီးပေါ့နော်ကွယ်လွန်သွားပြီဖြစ်တဲ့ဒီကင်မရာဟောင်းဂျီမီကာတာရဲ့စနီးကိုလင်းရဲ့အုတ်ကူခေးနာမှာသူတို့မြုပ်နယ်မှာတူတူမြုပ်နယ်မှာဖြစ်ပါတယ်အခုတော့အဲဒီကင်မရာဟောင်းဂျီမီကာတာနဲ့သူ့ရဲ့စနီးဖြစ်သူရော့စ်လင်းတို့ဟာအခုဆိုပေါ့နော်သူတို့ဒါတူတူပဲနှစ်ယောက်ရဲ့ရုပ်ကောင်းတွေကိုဟိုသူတို့တူတူတူတူတူပေါ့နော်သူတို့ညှုပ်နှံပါဖြစ်ပါလေပေါ့နော်အဲ့လိုအစီအစဉ်ကတော့နောက်ဆုံးအနေနဲ့တော့အဲ့လိုသတ်မှတ်ထားပါတယ်
ဟုတ်ကဲ့ပါရှင်ဒီနှင်းမုံတိုင်းနေတိုက်ထားရလဲရပ်ပိုင်းမဲ့ရှိပါသေးတယ်နောက်ရာသီဥတုကလည်းတော်တော်လေးရေခဲအမတ်အောက်ကိုအေးခဲနေတဲ့ကြားနေပေါ့နော်ခက်အခုလိုမျိုးဒီတမရဟောင်းဂျီမီကာတာဇာပနာခန္ဓာအတွက်ကိုတည်င်းဟိုပို့ပေးတာလဲအများကြီးကျေးဇူးတင်ပါတယ်မိုင်းချင်းဆိုတော့ကျွန်တော်တို့ဆက်ပြီးတော့အခုဒီဖျားကြောင်းတွေရပေါ့နော်အစီအစဉ်တွေကိုဆက်ပြီးတော့ပြိဿတ်တွေကိုတစ်ချက်ပြန်ပြီးတော့ပြောပြပါရစေဆိုတော့အခုကတော့သူ့ရဲ့ရုပ်အလောင်းကဒီဥစ္စာတွေကိုရောက်သွားပြီပေါ့လေဇာပနာခန္ဓာလုံးမဲ့ဖျားရှိခိုးကြောင်းတွေမှာရောက်ရှိနေပါပြီဆိုတော့အားလုံးသူ့ငိမ့်တက်ပြီးတော့မှဆူတောင်းမယ်ဆူတောင်းပွဲတွေလုံးမှာဖြစ်ပါတယ်အခုကြားရတဲ့အတိုင်းပဲသူ့ကိုဒါဂုံပြုတ်ပြီးတော့တိတ်ဆိတ်ငြိမ်သက်ခြင်းနဲ့ဂုဏ်ပြုနေကြတဲ့ထင်ပါတယ်ကျမတို့ဖရာကျောင်းထဲမှာပြနေတဲ့ဟာတစ်ချက်လေးကြည့်ကြရအောင်ပါရှင
် Accept our prayers on behalf of your servant James and grant him an entrance into the land of light and joy in the fellowship of your saints through Jesus Christ our Lord who lives and reigns with you and the Holy Spirit One God, now and forever. Amen.
အခုမြင်နေရတာကတော့ဒါခရစ်ယာန်ဘာသာရေးထုံးတန်းဆင်လာရပေါ့နော်။သူရဲ့ရုပ်အလောင်းကိုဒါဆုတောင်းဝေပြုပေးနေတာဖြစ်ပါတယ်ရှင်။ခုကဒါကတော့ဒီအမေရိကန်ပြည်ထောင်စုရဲ့36ရောင်းမြောက်တမရာဟောင်းဂျီမီကာတာရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုဒါဓာတ်ရိုက်ထုံးလင်းပြသနေတာဖြစ်ပါတယ်ဆိုတော့သူ့ရဲ့ဒီနိုင်ငံတော်ဇာပနာအခမ်းအနားတွေကိုဇန်နဝါရီလ4ရက်နေ့တွေကဒီ6ရက်ကျင်းပပါတယ်ဆိုတော့အရင်ဆုံးကတော့သူနေထိုင်ခဲ့တဲ့သူမွေးရမြေဖြစ်တဲ့ဂျော်ဂျီယာပြည်နယ်ပလင်းစ်မြို့မှာစပါတယ်အဲဒီကနေပြီးတော့မှတစ်ခါဒီဝါရှင်တန်မြို့တော်ပေါ့လေသူတမရာတက်တန်းတာဝန်ထမ်းဆောင်ခဲ့တဲ့ဝါရှင်တန်မြို့တော်မှာဒီကနေ့ကတော့နောက်ဆုံးကျင်းပတာဖြစ်ပါတယ်ဆိုတော့အင်္ဂါနေ့ကနေပြီးတော့သူ့ရဲ့ရုပ်လောင်းဝါရှင်တန် DC ရောက်လာတဲ့နေ့ကလေးကစပြီးတော့ဒီမှာလဲအခမ်းအနားတွေကျင်းပတယ် ယ်နောက်ပြီးတော့အများပြည်သူလာပြီးတော့သူ့ကိုနောက်ဆုံးကာရဝပြုနှုတ်ဆက်နိုင်ဖို့အတွက်ကိုလည်းအဲ Capital Hill လွှတ်တော်ဆောင်ရွက်မှာသူ့ရဲ့အလောင်းကိုထားရှိပြီးတော့မှအဂုဏ်ပြုခဲ့ပါတယ်ဆိုတော့အခုကတော့သူနဲ့အမတ်တရားအချက်စကားတွေပြောစပြီးတော့ပြောနေကြပါပြီဆိုတော့ဒါကတော့Joshua Carter ဆိုတော့သူ့ရဲ့တမရဟောင်းဂျင်မီကာတာရဲ့မြေးဖြစ်သူပါသူ့အဖိုးနဲ့ပတ်သက်ပြီးတော့အမတ်တရားစကားပြောတာဖြစ်ပါတယ်ခဏနောက်ထောင်ကြည့်ကြရအောင်ပါ
The line started before sunrise, and I was always very thankful that I got to walk in with my grandmother. And as soon as we sat down, Sunday school would start. My grandfather always began by asking if anybody had been in his church before. My grandmother and I raised our hands, and almost no one else did. And then my grandfather would poll the congregation, and we'd quickly find out that the church was full of people from all over the country.Of all different backgrounds and beliefs. And my grandfather would address the most diverse Sunday school class ever assembled. Again. Before he delivered his Bible lesson, my grandfather talked about his week. If he monitored an election, he'd talk about it. If he stopped a conflict, he'd talk about it. If he eliminated a disease from a village or a country, he would talk about it.
အခုကတော့အခုမြင်နေရတာကတော့သမရဟောင်းဂျေမီကာတာရဲ့မြေးဖြစ်တဲ့ဂျော်ရှုအာကာတာကသူ့အဖိုးနဲ့ပတ်သက်ပြီးတော့အမှတ်တရစကားပြောနေတာပါသူခုပြောသွားတဲ့လောက်ကတော့သူ့အဖိုးသူငငယ်ရပေါ့လေသူ Sunday School သူ့အဖိုးစာသင်တဲ့ချိန်တုန်းကသူ့အဖိုးကပါလေပြောခဲ့တဲ့ဟာတွေသူအမှတ်တရပြောပြတာဖြစ်ပါတယ်ဆိုတော့သမရဟောင်းဂျေမီကာတာဒီ Sunday School မှာလည်းသူတပတ်တာကြုံတွေ့ရတဲ့အကြောင်းတွေကိုသူပြောပြတယ်အဆွေးနွေးတယ်ဆိုတဲ့အကြောင်းကိုမြည်ဖြစ်သူဒီဂျော်ရှုအာကာတာကနေအမှတ်တရစကားပြောနေတာဖြစ်ပါတယ်ဆက်ပြီးတော့နားထောင်ကြည့်အောင်ပ
ါ For the next two decades as the problem compounded he returned to this theme with stories from the Bible and stories from today of the richest people in the world using their enormous wealth to buy a nation's povertyMany of the people that my grandparents helped lived on less than $1 a day. My grandfather spent the entire time I've known him helping those in need. He built houses for people that needed homes. He eliminated diseases in forgotten places. He waged peace anywhere in the world, wherever he saw a chance. He loved people.And whenever he told these stories in Sunday school, he always said he did it for one simple reason. He worshiped the Prince of Peace, and he commanded it.
ဆိုတော့ခုသူ့ရဲ့မြို့ဖြစ်တဲ့ Joshua Carter ဒီသူ့ဖိုးနဲ့ပတ်သက်ပြီးတော့အမှတ်တရပြောနေတာကတော့ဒီသူ့ဖိုးကပေါ့နော် Sunday school သူတို့တင်ပေးတဲ့ခါမှာအရင်ဆုံးတော့သူရဲ့သူဆွမ်းဆောင်ခဲ့တာတွေသူကဘာတဝမ်းမှာဘာတွေလုပ်ခဲ့တယ်ဆိုတာတွေကိုသူပြောပြသူရဲ့ဒီ Sunday school တက်တဲ့သူတွေပြောဟိုရှင်းပြတယ်ပြောပြတယ်ဆိုတဲ့အကြောင်းကိုသူမြေကပြောနေတာပါဆိုတော့အဲ့ဒီမှာအဓိကတော့ဒီကဘာတဝမ်းမှာပေါ့နော်အကူအညီလိုအပ်နေတဲ့သူတွေဒီဒုက္ခရောက်နေတဲ့သူတွေကိုသူတို့သမရဟောင်းဂျေမီကာတာတခါသူ့ရဲ့ဇနီးဖြစ်သူကိုကွယ်လွန်သွားပြီဖြစ်တဲ့ Roslyn Carter တို့ကနေဘလောက်ထိအကူအညီပေးခဲ့တယ်ငြိမ်းချမ်းရေးကိုသူတို့ဘလောက်ပေါ့နော်သူဖိုးကဘလောက်တောင်လိုလားပြီးတော့မှလူတွေငြိမ်းချမ်းဖို့အတွက်ဒီဒုက္ခရောက်နေတဲ့သူတွေဒုက္ခတွေတောကတွေကနေပြီးတော့ပြေလျော့စေဖို့အတွက်ကိုသူ့ဖိုးဘာတွေလုပ်ပေးခဲ့တယ်ဆိုတာကိုသူကသမရဟောင်းဂျေမီကာတာကနေပြီးတော့နောက်လာနောက်သားတွေသိစေဖို့အတွက်ပေါ့နော် Sunday School မှာရှင်းပြတယ်ပြောပြတယ်ဆိုတာကိုသူ့ရဲ့မြေးဖြစ်သူ Joshua Carter အခုပြောနေတာဖြစ်ပါတယ်ဆိုတော့ဒီအခုကျမတို့ထုတ်လွှင့်နေတာကတော့ဒီ American Tamarahong Jimmy Carter ရဲ့Washington မြို့တော်မှာကျင်းပတဲ့အထူးစာပနာအခမ်းအနားဖြစ်ပါတယ်ဆိုတော့ Tamarahong Jimmy Carter ဆိုလို့ရှိရင်ဒီ1982ခုနှစ်မှာသူ Tamara တက်တန်းပြီးသွားပြီးတဲ့နောက်ပိုင်းပေါ့နော်ဇနီးဖြစ်သူ Roslyn Carter နဲ့အတူ Carter Center ကိုတည်ထောင်ပြီးတော့မှဒီကဘာတဝမ်းကလူသားတွေကြုံတွေ့ခံစားနေရတဲ့ဆင်းရဲဒုက္ခတွေရောသွားစေဖို့တခါဒီလူတိုင်းဒီအခြေခံအခွင့်အရေးတွေခံစားနိုင်ဖို့ဆောင်ရွက်နေတာဖြစ်ပါတယ်ဆိုတော့1980ပြည့်နှစ်ပိုင်းတွေကဒီအာဖရိကတိုက်မှာဒီရေရည်နေတစ်စိမ့်ကူးဆက်တဲ့ Guinea worm ဆိုတဲ့ရောဂါကင်းစင်ပပျောက်သွားအောင်တခါLatin America တိုက်ပေါ့နော်နိုင်ငံချို့မှာဖြစ်ပွားခဲ့တဲ့ဒီ River Blindness ဆိုတဲ့ရောဂါပျောက်ကင်းသွားစေဖို့အတွက်ကို Carter Center ကနေပြီးတော့ကူညီဆောင်ရွက်ခဲ့တာတွေကလည်းဒီ Jimmy Carter နောက်ချန်ထားခဲ့တဲ့အမွေနှစ်တွေထဲမှာပါဝင်ပါတယ်ဆိုတော့ဒါကတော့ဒီနေ့အထူးအစီအစဉ်ထုတ်လွှင့်မှုဖြစ်ပါတယ်ရှင့် 2025ခုနှစ်ဇန်နဝါရီလ9ရက်ကြာသပတေးညပဲအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့တရားရထုတ်လည်နေတာပါဒီကနေ့အစီအစဉ်တွေကတော့တမရဟောင်းဂျေမီကာတာရဲ့ဒီနိုင်ငံတော်စာပနတရားရထုတ်လည်မှုတွေကိုထုတ်လည်ခဲ့တာဖြစ်ပါတယ်ဒီကနေ့အစီအစဉ်တွေရဲ့အစီအစဉ်ဖွင့်ကတော့အလိမ်မာဖြစ်ပြီးတော့ဖြစ်ပါတယ်ရှင်ဒီ VOA မြန်မာပိုင်းအစီအစဉ်တွေကို VOA Burmese Twitter YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာလည်းဖော်ပြပေးနေပါတယ် TV နဲ့ဒီ Radio အစီအစဉ်တွေကနေပြီးတော့လည်းနောက်ဆုံးရအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်ရှင် Video VOA အစီအစဉ်တွေကိုကြည့်ရှုပေးတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ်ရှင်